Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ January လ25ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆူမြတ်မော်ပါရှင်။ COVID-19 ကာယောဂအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ကမ္ဘာတဝန်း COVID-19 ကရောဂါဆက်လက်ကူးစက်ပြန့်နှံ့နေတာနဲ့အတူထပ်ပြီးတော့တွေ့လာရတဲ့ဗီဇာပြောင်း COVID ပိုးသစ်တွေအကြောင်းသိရှိအောင်လို့အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပါတယ်။အဲ့ဒီဗီဇာပြောင်း COVID ရောဂါပိုးသစ်တွေအပေါ် COVID ကာကွယ်ဆေးတွေနဲ့ကုထုံးတွေရဲ့တက်ရောက်မှုကိုလေ့လာနေတယ်လို့အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC အကြီးအကဲဒေါက်တာရိုရှယ်ဝက်လန်စကီကပြောပါတယ်။စောင့်ကြည့်မှုဘိုင်းမှာရောရောဂါပိုးဗီဇာဘလို့ပြောင်းလဲတယ်လဲဆိုတော့လေ့လာမှုဘိုင်းမှာပါတိုးမြင့်ဆောင်ရွက်နေတယ်လို့သူကပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုဗစ်ရောဂါအတည်ပြုလူနာသန်း100နီးပါးသေဆုံးသူ2သန်းကျော်ရှိနေပါတယ်။ဗြိတိန်နိုင်ငံမှာစတင်တွေးခဲ့တဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်ဟာအရင်ကတွက်ဆထားတာထက်ကိုလူတွေပို့ပြီးတော့အသေးပြောက်များစေနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။အဲ့ဒီပိုးသစ်တွေကိုလက်ရှိကိုဗစ်ကာကွယ်ဆေးတွေနဲ့ကာကွယ်နိုင်တယ်လို့ယုံကြည်ထားကြတာပါ။ဒါပေမဲ့တောင်အာဖရိကနိုင်ငံမှာတွေ့ရှိတဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်ကတော့ပို့ပြီးတော့ကူးစက်လွယ်တယ်လို့လက်ရှိရှိနေတဲ့ကိုဗစ်ကာကွယ်ဆေးတွေနဲ့သိပ်ပြီးတော့မထီရောက်ဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာတနင်္ဂနွေနေ့တုန်းက25သန်းကျော်သွားပါပြီ။ဒီအခြေအနေမှာပဲပြည်သူသန်းနဲ့ချီအတွက်ကိုဗစ်ကာကွယ်ဆေးထိုးပေးဖို့အစိုးရတည်းရဲ့ဆောင်ရွက်မှုတွေနှောင့်နှေးနေသေးတယ်လို့သမ္မတသစ်ဂျိုးဘိုက်ဒန်အစိုးရကတနင်္ဂနွေနေ့တုန်းကပြောကြားပါတယ်။ကိုဗစ်တိုက်ဖျက်ရေးဆောင်ရွက်မှုတွေကြောင့်ရှေ့သုံးကအတွင်းမှာတော့တိုးတက်မှုတွေရှိလာနိုင်တယ်လို့ကျန်းမာရေးနဲ့လူသားချင်းမြစ်ဌာနဝန်ကြီးအဖြစ်တမရဘိုင်ဒန်ရွေးချယ်ထားသူဇေဗီယာဘက်ဆဲရာက CNN ရုပ်သံကိုပြောကြားပါတယ်။ဖြစ်နေတဲ့ကာယောဂါပြဿနာကိုချက်ချင်းဖြေရှင်းလို့မရပေမဲ့အခြေအနေပုံမှန်ပြန်ဖြစ်အောင်အစိုးရတဲ့အနေနဲ့ပို့ကြိုးစားလုပ်နိုင်ပါတယ်လို့သူကပြောပါတယ်။ဘိုင်ဒန်အစိုးရကသူ့ရဲ့တမရတက်တန်းတာဝန်ယူပြီးရက်တရအတွင်းမှာပြည်သူတန်းတရာကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ရည်မှန်းချက်ချထားပါတယ်။ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်မြင်းမြတ်ဆန်းဆန်းလုပ်ရမှာဖြစ်ပေမဲ့ကာကွယ်ဆေးလုံလုံလောက်လောက်မရှိဘူးလို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးသစ်ဒေါက်တာရိုရှယ်ဝလန်စကီကလည်း Fox News Sunday သတင်းစီစဉ်မှာပြောကြားပါတယ်။အစိုးရစီမှာကိုဗစ်ကာကွယ်ဆေးဘလောက်ရှိနေတယ်လဲဆိုတာမပြောနိုင်တာကအဓိကပြဿနာကြီးတစ်ခုဖြစ်တယ်လို့သူကပြောပါတယ်။မလမကုန်ခင်အခြေအနေတွေတိုးတက်လာမယ်လို့တော့သူကမျှော်လင့်ထားပါတယ်။အမေရိကန်အစိုးရအတည်ပြုထားတဲ့ကိုဗစ်ကာကွယ်ဆေးနှမျိုးနဲ့ကိုဗစ်ရောဂါကုသရေးအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေတိုးမြင့်ထုတ်လုပ်နိုင်ဖို့အတွက်သမ္မတအမိန့်နှစ်ခုကိုသမ္မတသစ်ဘိုင်ဒန်ပြီးခဲ့တဲ့သတင်းပတ်ကတော့လက်မှတ်ထိုးထုတ်ပြန်ထားပါတယ်။ EU ဥရောပသမ္မတနိုင်ငံ26နိုင်ငံအပြင်ဗြိတိန်နိုင်ငံ၊အိုင်ယာလန်နိုင်ငံ၊ဘရာဆီးလ်နိုင်ငံတို့ကနေအမေရိကန်ပြည်ထောင်စုကိုလာသူတွေအပေါ်ခီးသွွားကန့်သတ်ချက်တွေကိုသမ္မတသစ်ဂျိုးဘိုင်ဒန်ကပြန်လည်ချမှတ်မယ်လို့အေမီရိုတာဝန်ရှိသူနှစ်ယောက်ကတင်းငွေနေနေတုန်းကပြောကြားပါတယ်။ဒီနေ့ထုတ်ပြန်မဲ့ခီးသွွားကန့်သတ်ချက်တွေထဲမှာဗီဇာပြောင်းကိုဗစ်ပိုးသစ်တွေရှိနေတဲ့တောင်အာဖရိကနိုင်ငံကိုလည်းထည့်သွင်းမယ်လို့မျှော်လင့်ရပါတယ်။ကိုဗစ်ကာယောဂါကြောင့်တခြားနိုင်ငံတွေကလည်းအမေရိကန်ပြည်ထောင်စုစီလာကြသူတွေအပေါ်ချမှတ်ထားတဲ့ခီးသွွားကန့်သတ်ချက်တွေကိုသမ္မတဟောင်းဒေါ်နယ်ထရမ့်ကသူ့ရဲ့သမ္မတတက်တန်းကုန်ကန်နီးရပ်ပိုင်းတွေကပဲဖြေလျှော့ပေးခဲ့တာပါ။တခြားနိုင်ငံတွေမှာကူးစက်နေတဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်တွေအမေရိကန်ထဲရောက်လာမှကိုကာကွယ်တဲ့အနေနဲ့ဘိုင်ဒန်အစိုးရတက်ကအခုလိုမျိုးခီးသွွားကန့်သတ်ချက်တွေကိုထုတ်ပြန်မှာဖြစ်ပါတယ်။ဗြိတိန်မှာစတွေ့တဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်ကူးစက်သူအမေရိကန်ပြည်နယ်တချို့မှာရှိနေပေမဲ့တောင်အာဖရိကမှာတွေ့တဲ့ကိုဗစ်ရောဂါပိုးသစ်ကူးသူအမေရိကန်ထဲမှာရှိနေတယ်လို့တော့မကြားရသေးပါဘူး။နိုင်ငံခြားကနေအမေရိကန်ကိုလာမဲ့သူအသက်2နှစ်နဲ့အထက်လူတိုင်းအနေနဲ့မလာခင်3ရက်အလိုမှာCOVID-19 ရောဂါကင်းရှင်းကြောင်းစစ်ဆေးချက်ပြဖို့လိုအပ်တယ်လို့အမေရိကန်ကိုလေချောင်းနဲ့ရောက်လာပြီးရင်တီးကြခွဲကွာရန်တင်းလုပ်ရမယ်အမိန့်ကိုပြီးခဲ့တဲ့ဒီဇင်ဘာထဲမှာပဲသမ္မတသစ်ဘိုင်ဒန်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကပီတောလွှတ်တော်အစအဦးအပေါ်တိုက်ခိုက်ခဲ့သူတွေစုပူထားကြအောင်လို့သမ္မတဟောင်းဒေါ်နယ်ထရမ့်ကလှုံ့ဆော်ခဲ့တယ်ဆိုတဲ့အမှုနဲ့အောက်လွှတ်တော်ကဆွဲချက်တင်ထားတဲ့အမှုအတွက်အောက်လွှတ်တော်ကအမှုကိုစားလျှောက်ထားသူတွေဒီကနေ့တင်းလာနေကြကြရင်အထက်လွှတ်တော်ကိုအမှုတင်ပြမှာဖြစ်ပါတယ်။နောက်ဖန် January လ26ရက်နေ့မှာတော့အမှုကြားနာစစ်ဆေးဖို့အထက်လွှတ်တော်အမတ်တွေကြမ်းကြိတ်မှာဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကတင်းငွေတွေကပြောကြားပါတယ်။အမှုစတင်ကြားနာပွဲကိုတော့ February လ10ရက်နေ့မှာစတင်မှာပါ။ဒီအမှုနဲ့ပတ်သက်လို့အထက်လွှတ်တော်ကအရေးပါတဲ့ Republican အမတ်2ယောက်ကြားမှတိတိကျကျကွဲပြားတဲ့သဘောထားအမြင်တွေရှိနေပါတယ်။ လွတ်တော်အစည်းအဝေးအပေါ်တိုက်ခိုက်မှုအတွက်သမ္မတဟောင်းထရမ့်မှတစုံတရာတာဝန်မကင်းနိုင်မှန်ပေမဲ့သမ္မတအပေါ်တရားစွဲတာကိုတော့ကန့်ကွက်တယ်လို့ဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုက Fox News Sunday အစီအစဉ်မှာပြောကြားပါရယ်ယူတာပြည်နယ်အထက်လွှတ်တော်အမတ်မစ်ရော်မနီကတော့စူပူထားချွတ်အောင်လှုပ်ဆော်တာကိုတရားစွဲနိုင်တဲ့ကျူးလွန်မှုဖြစ်တယ်လို့သူယုံကြည်ကြောင်း CNN မြို့ပြန်ကိုပြောကြားပါရယ်သမ္မတဟောင်းထရမ့်မှအပြစ်ရှိကြောင်းဆုံးဖြတ်ဖို့ဒီမိုကရက်အမတ်50လုံးအပြင် Republican အမတ်18ယောက်ရဲ့ထောက်ခံချက်လိုအပ်ပါရယ်တကယ်လို့အပြစ်ရှိတယ်လို့ဆုံးဖြတ်ကြရင်ထရမ့်ကိုနောက်ထပ်သမ္မတအရွေးမခံရအောင်လို့တားမြစ်တက်မတင်ထပ်ပြီးတော့မဲခွဲမှာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်
တော်ရှင်များရှင်စမစုမမဆက်ပြီးတော့ထိတ်တန့်ရောက်တဲ့ဒရင်တွေကိုကြီးညာပေးပါမယ်။ဒီမိုကရေစီတင်ကူးပြောင်းမှုရပ်သားဆွေးရတက်လာပေးမယ်လေ။မြန်မာနိုင်ငံတွင်းကလူခွေရေးခြေနေတွေအထူးသဖြင့်လူနည်းစုလူမျိုးအခွင့်အရေးတွေနဲ့ပတ်သက်လို့စိုးရိမ်ကြတွေရှိနေသေးတယ်လို့နိုင်ငံတကာကဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂလူခွေရေးကောင်စီရဲ့နိုင်ငံအလိုက်လူခွေရေးခြေနေပုံမှန်သုံးသပ်ဆွေးနွေးပွဲ UPR လုပ်ငန်းစဉ်မှာမြန်မာနိုင်ငံရဲ့လူခွေရေးနဲ့ပတ်သက်လို့ဒီကနေ့သုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံဘက်ကတော့ရှေ့နေချုပ်ဦးထွန်းထွန်းဦးဆောင်တဲ့အဖွဲ့ကနေပြည်တော်ကနေတဆင့်အွန်လိုင်းကနေဆွေးနွေးခဲ့ရမှာတော့မြန်မာဝန်ကြီးဌာနတော်တော်များများကသက်ဆိုင်ရာဌာနအလိုက်လူခွေဦးစားပေးဆောင်ရွက်ချက်တွေကိုရှင်းလင်းခဲ့ကြပါတယ်။အဒီနာမှာတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအသီးသီးကပြန်လည်ဆွေးနွေးရမှာမြန်မာနိုင်ငံရဲ့လူခွေတိုးတက်ကောင်းမွန်အောင်ကြိုးပမ်းမှုကိုအတိအမှတ်ပြုပေမဲ့စိုးရင်ကြအခြေအနေကိုလည်းထောက်ပြခဲ့ကြပါတယ်။တိုက်ပွဲတွေရှိနေတဲ့ချင်းကချင်းရခိုင်နဲ့ရှမ်းပြည်နယ်ကအရက်သားတွေရင်ဆိုင်နေရတဲ့အခြေအနေပေါ်စိုးရိမ်နေလို့ဗြိတိရှ်ကိုယ်စားလှယ်ကပြောခဲ့ပါတယ
်။ We remain concerned by limited progress regarding conflict in Chin, Kachin, Rakhine and Shan states.
ချင်းကချင်းရခိုင်နဲ့ရှမ်းပြည်နယ်ကပြည်ပခါတွေအတွင်မှာအရက်သားတွေထိခိုက်ခံစားခဲ့ရမှုတွေအတွက်စိုးရိမ်ပါတယ်လို့ UK ကိုယ်စားလှယ်ကပြောခဲ့တာပါ။ဒါ့အပြင်လူခွေချိုးဖောက်မှုမှာတာဝန်ရှိတဲ့သူတွေကိုအရေးယူပေးဖို့ပြည်ပခါနယ်မြေတွေကိုလူသားချင်းစာနာကူညီမှုတွေအပြည့်အဝပေးနိုင်မှုလိုအပ်ချက်တွေကိုလည်းထောက်ပြပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းပြည်ပခါဒေသကရိုဟင်ညာတွေဖယ်ကျဉ်ခံရတဲ့အခြေအနေပေါ်မှာစိုးရိမ်ချက်ကိုလည်းပြောခဲ့ပါတယ်။အမေရိကန်ကိုယ်စားလှယ်ဘက်ကလည်းရိုဟင်ညာလူနည်းစုခွေးတွေကိုကန့်သတ်ထားတဲ့ဥပဒေတွေကိုပယ်ဖျက်ဖို့နဲ့ပြီးခဲ့တဲ့လူခွေးချိုးဖောက်မှုတွေမှာပါခဲ့တဲ့လုံခြုံရေးတာဝန်ရှိတဲ့သူတွေကိုအရေးယူဖို့လိုအပ်ချက်တွေကိုထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့တိုက်တွန်းကြတာတွေလည်းရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်လူကုန်ကူးမှုတားဆီးရေးကိုထိထိရောက်ရောက်ဆောင်ရွက်ဖို့နိုင်ငံတော်တော်များများကတိုက်တွန်းကြတာလည်းတွေ့ရပါတယ်။မြန်မာတာဝန်ရှိတဲ့သူတွေဘက်ကတော့တိုင်းရင်းဒေသတွေကအခြေအနေတွေနဲ့ရိုဟင်ညာရင်းနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေကိုပြန်လည်တုံ့ပြန်ဖြေရှင်းတာတွေ့ရပါတယ်။လူခွေချိုးဖောက်မှုတွေပေါ်အချက်အလက်ခိုင်ခိုင်မာမာနဲ့တိုင်ကြားလာရင်တုံ့ပြန်ကင်ွယ်ခဲ့တယ်လို့လုံခြုံရေးတာဝန်ရှိတဲ့သူတွေအပြစ်ကျူးလွန်မှုတွေပေါ်မှာလည်းခုံရုံးဖွဲ့အရေးယူတာတွေရှိခဲ့ပါတယ်လို့ပြောပါတယ်။ရိုဟင်ညာဆိုတဲ့အတုံးနှုံးကိုတော့မြန်မာအစိုးရဘက်ကလက်ခံသုံးနှုံးတာမရှိပါဘူးရှင်။ဩစတြေးလျနိုင်ငံကကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကာကွယ်ဆေး Pfizer BioNTech အသုံးပြုဖို့အတည်ပြုလိုက်ပြီလို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကတင်းနာနေကကြေညာလိုက်ပါတယ
် Just early today the Therapeutic Goods Administration Professor Skerritt announced that they had approved the Pfizer vaccine forforpeople aged over 16 years.
Australia နိုင်ငံကအသက်16နှစ်အထက်လူတွေအတွက် Pfizer vaccine ကိုထိုးဖို့အတည်ပြုလိုက်တယ်လို့ Therapeutic Goods Administration ကုထုံးဆိုင်ရာပါမောက်က Skerritt ကဒီကနေ့အစောပိုင်းမှာကြေညာပါတယ်။ဒါကတော့ကမ္ဘာပေါ်ကတခြားနိုင်ငံတွေမှာလူအရေးပေါ်ကာကွယ်ဆေးထိုးဖို့အတည်ပြုတာမဟုတ်ပါဘူး။ DDGA ရဲ့ပုံမှန်လူရိုးလှုပ်ရှင်တမရိုးကြအစီအစဉ်တစ်ခုကိုတရားဝင်အတည်ပြုလိုက်တာပဲဖြစ်ပါတယ်။ပြီးတော့ကျွန်တော်တို့နိုင်ငံကဒီ COVID-19 ကာကွယ်ဆေးကိုအတည်ပြုလိုက်တဲ့နိုင်ငံတွေကပထမဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်လို့ဝန်ကြီးချုပ် Scott Morrison ကပြောဆိုသွားတာပါ။ Australia နိုင်ငံမှာ COVID-19 ကာကွယ်ဆေးအထူးဦးစားပေးထိုးနှံရမယ့်အုပ်စုတွေကိုတော့လာမယ့် February လနောက်ပိုင်းမှာကာကွယ်ဆေးအလုံးပေါင်း 8,000 ထိုးနှံနိုင်မယ်လို့မျှော်မှန်းထားပါတယ်။ November လလည်းအထိပိုးကူးစက်သူမရှိခဲ့တဲ့ New Zealand မှာတော့ပြည်တွင်းကူးစက်မှုကိုဒီကနေ့တနင်္လာနေ့မှာပထမဆုံးစစ်ဆေးတွေ့ရှိတယ်လို့ New Zealand ကျန်းမာရေးအာဏာပိုင်တွေကအတည်ပြုပါတယ်။ အမေရိကန်ပြည်ထောင်စုပြည်ရင်ကမ္ဘာပေါ်မှာကူးစက်မှုအများဆုံးဖြစ်နေတဲ့အိန္ဒိယမှာတော့အခုဆိုရင်လူပေါင်း 10.6 သန်းကူးစက်ခံနေရပြီးလူပေါင်း 35,300 အသက်ဆုံးနေရပါတယ်။ဘရာဇီးလ်နိုင်ငံမှာတော့လူ6သန်းကူးစက်ခံရပြီးကိုဗစ်ကြောင့်လူပေါင်း 2,100,000 သေဆုံးခဲ့ရပါတယ်။ကယုတ်ပြည်မှာကြီးမှာတော့တနင်္ဂနွေနေ့ကနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 124 ခုတွေ့ရှိခဲ့ပြီးတော့အများစုကတော့ပြည်တွင်းကူးစက်မှုတွေဖြစ်ပါတယ်။မက္ကဆီကိုသမ္မတအင်ဒရီမန်နူရယ်လိုပက်စ်အိုဘရာဒူကိုဗစ် 19 ရောဂါပိုးကူးစက်ခံလိုက်ရပါတယ်။သူမှာကိုဗစ် 19 ပိုးတွေ့ပြီးတော့ယောဂါလက္ခဏာကတော့သိပ်ပြီးဆိုးဆိုးဝါးမဟုတ်ပါဘူးလို့မက္ကဆီကိုသမ္မတကတနင်္ဂနွေနေ့ကပြောပါတယ်။အသက်68နှစ်အရွယ်မက္ကဆီကိုသမ္မတလိုပက်စ်အိုဘရာဒိုဟာကာယယောဂါကာဝယ်ရေးကိုစံပြထားမလုပ်ခဲ့တဲ့အပေါ်မှာဝေဖန်ခံခဲ့ရပါတယ်။တနင်္လာနေ့မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရုရှားတို့ကိုဗစ် 19 ကာဝယ်ဆေးSputnik V COVID-19 အကြောင်းကိုဆွေးနွေးဖို့ရှိကြောင်းကြေညာပြီးတော့မကြခင်မှာပဲသူ့မှာကိုဗစ်ပိုးရှိနေတယ်ဆိုတာကိုအသိပေးခဲ့တာဖြစ်ပါတယ်။ Saudi Arabia နိုင်ငံရဲ့မြို့တော်ပေါ်ဝေဟင်ကနေတိုက်ခိုက်မှုတရက်ကိုဝေဖန်ရှုံချပြီးတော့ဒါဟာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုဖြစ်ပုံရတယ်လို့ American ပြည်ထောင်စုကပြောဆိုလိုက်ပါတယ်။စနေနေ့ကမြို့တော် Riyadh ကိုဒုံးကျည်ဒါမှမဟုတ်မောင်းသူမဲ့ယာဉ် drone နဲ့တိုက်ခိုက်တာကို Saudi ဘက်ကနေဖျက်ချခဲ့ရတယ်လို့ Saudi အစိုးရပိုင်းသတင်းတွေကဖော်ပြပါတယ်။ Saudi Arabia နိုင်ငံဟာ2005ခုနှစ်ကနေစလို့နိုင်ငံကအသိမှတ်ပြုတဲ့ရီမန်ဆိုးရကိုထောက်ခံပြီးတော့နိုင်ငံတကာညွန်ပေါင်းတပ်ကိုဦးစီးဦးဆောင်ပြုခဲ့ပါတယ်။အဲ့ဒီကလေးကဟော်တီတပုံတွေရဲ့နေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေကိုမကြာခဏခံခဲ့ရဘူးပါတယ်။အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့ Trump အဆိုရလက်ထက်မှာတော့ဟော်တီတပုံတွေကိုအကြမ်းဖက်ဝါဒဆွဲအဖွဲ့ဖြစ်နေစက်မှတ်ကြေညာခဲ့ပါတယ်။ထိတ်တန့်ရောက်တဲ့နေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
ရှိလာတဲ့လွတ်တော်အစည်းအဝေးတွေတက်ရောက်မဲ့လွတ်တော်ကုလရေးထဲမှာကိုဗစ်ရောဂါပိုးကူးစက်သူတချို့စစ်ဆေးတည်ပြုထားတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမေခါပါ။ဖေဖော်ဝါရီလဆန်းမှာလွတ်တော်အစည်းအဝေးတွေတက်ရောက်မဲ့ကုလရေးကိုကိုဗစ်စစ်ဆေးဖို့နေပြည်တော်ကပြီးခဲ့တဲ့သတင်းပတ်ကုံမှာချုပ်တင်လာရောက်ဖို့ကြေညာထားပြီးရောက်ရှိလာသူတွေကိုစစ်ဆေးရမှာအနည်းဆုံး၄ဦးနဲ့မိသားစုဝင်၂ဦးမှာကိုဗစ်ပိုးကူးစက်ခံရတာတွေ့ရှိခဲ့ရတာဖြစ်ပါတယ်။ယောဂါပိုးကူးစက်နေကြောင်းစစ်ဆေးတွေ့ရှိသူတွေကိုတော့နေပြည်တော်ကဒင်းတထောင်ဆေးရုံမှာစောင့်ရှောက်ကုသပေးနေတဲ့အကြောင်းကိုဗစ်ယောဂါပိုးကူးစက်ခံထားရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ချူချူကပြောပါတယ
်။ NLD ကမှ၃ယောက်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ဇနီး၂ယောက်ကရခိုင်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ဇနီးပြည်ညင်မှုရှိပါတယ်အားလုံးပုံမှန်ပါတယ်အကုန်ကောင်းပါတယ်။နောက်ပြီးတော့ဆံမရုကဟိုအန်တီဘော်ဒီလည်းထွက်ထားပြီးသားဆိုတော့လေအဲ antibody ဆိုတာပြည့်ပြည့်တဲ့အတွက်ကြောင့်မလို့ antibody ကနေတော့လေကျန်တဲ့လူမကူတော့ဘူးပေါ့ antibody ကလည်းအဲ့ဒီပိုး antibody ကလည်းဟိုတဲ့တက်ဆုပ်ပြီးသားဖြစ်နေပြီဟိုတဲ့မှာသူက၃လအထိသူကပိုးကစိတ်တော့ပေါ်ထက်တယ်ဟုတ်ဟိုတဲ့မှာနေပြီးတော့ခရင်ဆောင်အဆူလေးရှိမှာပါ
ရခိုင်မျိုးသားပါတီကြောက်ကျူမျိုးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တအူးကတော့နေပြည်တော်ကိုလာဖို့လေစိတ်မှစံမာရေးစစ်ဆေးချိန်ယောဂါပိုးကူးစက်နေရတွေ့ရှိရလို့စိတ်ကူတမှုခံနေရတယ်လို့ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကပြောပါရယ်နေပြည်တော်ကိုရောက်နေတဲ့ရခိုင်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကမိသားစုဝင်တအူးမှလည်းယောဂါပိုးကူးစက်နေတာတွေ့ရှိခဲ့ရလို့နေပြည်တော်မှာကုသမှုပေးနေတယ်လို့လည်းရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကပြောပါရယ
်အမျိုးသားလွှတ်တော်လေးယောက်မှဒေါက်ခင်လမ်းမြင့်ကဟိုကြောက်ယူမှာကြတဲ့သူကဒီပိုစတစ်ဖြစ်တယ်ဆိုပြီးတော့ဟိုကျွန်တော်တို့အစားကြတဲ့ဟိုမှာကွာရန်တိုင်းဝင်နေရတယ်ဒီမှာနေကကြောက်ယူမှာပါမလာဘူးကျန်တဲ့အခုနေလာတဲ့အဲ့ဒီခုနှစ်ယောက်စလုံးကိုနေပြီးတော့မှဆွတ်တော့ဒီဒီဝက်ဒီလိုဆွတ်တော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ဒီမှာတယောက်မှမသိဘူးနဲ့ဒီလွတ်တော်ကိုယ်စားလှယ်ဥကျော်ရှင်ရဲ့ဇနီးတော့အဲ့ဒီရှာမမှာ positive ဖြစ်တယ်အဲ့ဒါနဲ့ဟိုဆရာကြီးနဲ့ဆရာကြီးကလည်းကတော့ဟိုကလေးငထောင်းမှာတခါတော့ခေါ်သွားလာပေါ့ဆရာမရေ
ဒုတိယအကြိမ်ပြည်သူ့လွတ်တော်အခွင့်အရေးကော်မတီအတွင်းရေးမှူးတာဝန်ယူထားရတဲ့ဒေါက်တာလှမိုးကတော့မကြခင်လွတ်တော်အစည်းအဝေးတွေကျင်းပတဲ့အခါကက်ယောဂါကာကွယ်ရေးကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့အညီဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့သူကပြောပါတယ
်တတိယအကြိမ်လွတ်တော်တက်တန်းကိုပြင်မယ်လွတ်တော်ကိုယ်တွေရဲ့ဒါလေးကိုရောက်နေဖြစ်ပါတယ်ဒီဝါရီတည့်နေ့မှာဒါစပြီးစမှာပေါ့နော်ဒါတွေလွတ်တော်ကိုယ်တွေတိုင်းကိုလေ့ပြီးတော့အဝင်မှာကလေးကတခါလေးဆက်ကြည့်ပြီးဒီအသက်နဲ့တခါလေးသိစေပြီးပါသိစေသူပြီးတဲ့အခါကျမှသာလျှင် negative ဖြစ်မှသာလျှင်စီရင်အရေးတာကိုဝင်လို့ရပါသူရင်အရေးတာမှာဝင်ပြီးတဲ့ခါမှကျွန်တော်တို့က quarantine ဝင်ရပါတယ်။ quarantine ဝင်ပြီး28ရက်နေ့မှာကျွန်တော်တို့တခါထပ်မှန်ပြီးတော့ပ PCR test နဲ့ swab UV test ဆင်မှာဖြစ်ပါတယ်။အဲလို negative ဖြစ်မှာဒါလည်းလွတ်တော်တက်ခွင့်ရမှာဖြစ်ပါတယ်။အဲဆိုရှယ်ဒစ်တန်ဆင်းနဲ့ပတ်သက်လို့လည်းဒါလွတ်တော်ကပြင်ဆင်ထားပြီးသားပါ
။တတိယအကြိမ်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်ပုံမှန်အစည်းအဝေးတွေကို February 1ရက်နေ့မှာစတင်ကျင်းပဖို့စီစဉ်ထားပြီးလွတ်တော်နှစ်ရက်ပေါင်းကျင်းပမယ့်တရားစုလွတ်တော်ကိုတော့ February 5ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။တိုင်းနဲ့ပြည်နယ်လွတ်တော်အစည်းအဝေးတွေကိုတော့February 9ရက်နေ့မှာစတင်ကျင်းပဖို့စီစဉ်ထားပါတယ်ရှင်။ကျမမေခပါ VOA အတွက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။မြန်မာနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့တရုတ်နိုင်ငံရွှေလီမြို့မှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့တိုးမြင့်ဆောင်ရွက်နေသလိုတရားဝင်နေထိုင်ခွင့်အထောက်အထားမရှိတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးမှုတွေရှိနေတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့စောထပ်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထိစပ်နေပြီးမြန်မာနိုင်ငံသားအများအပြားရှိတဲ့တရုတ်ယူနန်ပြည်နယ်ရွှေလီမြို့နေရာအများစုမှာဒီနေ့ကစလို့အသွာအလာကန့်သတ်မှုတွေစတင်လိုက်ပါတယ်။ကယောဂါကူးစက်မှုတွေတကြောပြန်တိုးလာနေချိန်မှာပဲတရုတ်အစိုးရကကာဝတ်ဆေးထိုးတဲ့အစီအစဉ်တွေစတင်နေချိန်မှာကန့်သတ်မှုတွေလှုပ်လာတာလို့လဲရွှေလီမြို့မှာရှိရဲရွှေလီကျဲကောင်ပရာဟိတအဖွဲ့ကဦးတန်းထွန်းနိုင်ကအခုလိုပြောပါတယ
်အခုကလော့ဒ်ဒေါင်းတွေကအကုန်လုံးချမှာတယ်နဲ့ဒီလော့ဒ်ဒေါင်းတွေချပြီလို့ရှိရင်ကာဝတ်ဆေးထိုးပြီးမယ်လို့လည်းပြောတယ်ကြားတယ်ဗျတရက်နေကဒီစီလီမားပိုးတွေ့တယ်ဘာညာအဲ့လိုမျိုးလည်းကြားတယ်နောက်ပြီးတော့အကုန်လုံးဒီလော့ဒ်ဒေါင်းချပြီးတော့ပြန်ပြီးတော့ကျမ်းမာရေးစစ်ဆေးမယ်လို့လည်းကြားရတယ်ခင်ဗျကျွန်တော်တို့နားရည်လည်းလော့ဒ်ဒေါင်းချတယ
်ပြီးခဲ့တဲ့သတင်းတစ်ပတ်ကမန်စီရွှေလီနဲ့ကျဲကောင်ဘက်ကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား၃ယောက်ကိုပြည်တွင်းမှာပြန်စစ်ဆေးကြည့်ရမှာကိုဗစ်ရောဂါတွေ့ရှိခဲ့လို့တရုတ်ဘက်ကလည်းစိုးရိမ်မှုကြီးရှိနေသလိုရှိလာတဲ့ကျင်းပမဲ့တရုတ်နှစ်တကူမတိုင်ခင်ရောဂါကူးစက်မှုတွေကိုတားဆီးဖို့လည်းတရုတ်အာဏာပိုင်တွေကပြင်ဆင်နေရပါကယောဂကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းနေချိန်မှာပဲမြန်မာအများပြားရှိရဲ့ရွှေလီနဲ့ကျဲကောင်မှာအထောက်ထားမဲ့မြန်မာတွေကိုဖမ်းဆီးအချင်းချသလိုတချို့ကိုလည်းတောက်ချနေတိုင်းမြန်မာနိုင်ငံတွေကိုပြန်လွှဲပေးပါတယ်ပြန်လွှဲပေးရသူတွေကိုမြန်မာဘက်ကကိုဗစ်ရောဂါစစ်ဆေးမှုတွေလုပ်တာမှာတချို့ကလည်းရောဂါရှိနေလို့တရုတ်ဘက်ကလည်းအခုလိုချူတင်ကာကွယ်ဖို့ကြိုးပမ်းလာတာဖြစ်ကြောင်းရွှေလီအခြေစိုက်မိုးမခဖောင်ဒေးရှင်းကဒေါ်မိုးမခကပြောပါတယ်
ခုဒီနေ့အစပြီးမှတော်တော်များများရှမ်းစွာတွေပါတယ်ရတော့ချနေပြီချင်းဟုတ်တရုတ်နဲ့တကူလည်းနင်းနေပြီပြီးတော့ဒီခိုးဝင်တဲ့လူတွေလည်းအများများနေလို့လေအဲစစ်စစ်တာတွေလည်းတွေ့တဲ့ဟာတွေလည်းရှိရပေါ့တချို့ကဒီရွှေလီကနေပြန်တဲ့လူတွေလည်း၄-၅ဦးလောက်တွေ့သွားပြီဆိုတော့တို့ကအဲ့ဒီစက်မှန်ရင်းကိုထိန်းချုပ်ဖို့အတွက်ပဲနေမှာ
ရွှေလီမြို့ကလမ်းအများစုမှာအသွားလာပိတ်ဆို့တားဆီးမှုတွေရှိနေကြောင်းလဲဒေသခံလူမှုရေးအဖွဲ့တခုဖြစ်တဲ့ကျင်းနာနွေထွေးပရာဟိတအဖွဲ့ကဦးနောင်နောင်ကပြောပါတယ်တရုတ်ပြည်မြောက်ပိုင်းပေကျင်းမြို့တော်အနီးတစ်ဝိုက်မှာအခုနှစ်ဆောင်ကစားလို့ကိုဗစ်ရောဂါကူးစက်မှုကြီးတကြောပြန်ဖြစ်နေပြီးတနင်္ဂနွေနေ့တရက်ထဲမှာတင်ကူးစက်ခံရသူ124ယောက်ရှိပါတယ်။အဲ့ဒီအထက်က189ယောက်ကပြည်တွင်းမှာကူးစက်ခံရသူတွေဖြစ်ကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကဇန်နဝါရီ25ရက်မှာသတင်းထုတ်ပြန်ထားတာပါ။မြန်မာအစိုးရထုတ်ပြန်ကြတဲ့အရာပြည်တွင်းမှာကိုဗစ်ရောဂါကြောင့်သေဆုံးသူ3000ကျော်ရှိပြီးအတည်ပြုလူနာ33000ကျော်ရှိပါတယ်။ကျွန်တော်ကတော့စောထပ်ပါရန်ကုန်ကနေသတင်းပြဖို့ထားတာပ
ါစီယုံ KNU လောက်ခံသက်ဖွဲ့တွေနဲ့မြန်မာစစ်သားကြားစည်ရေးသိမ်းမှနေတဲ့ကရင်ပြည်နယ်ဖားပွန်ခရိုင်မှာဒီနှစ်ကျင်းပမဲ့ကရင်တွန်လန်ရေးနေ့အခမ်းအနားကိုတပ်မတော်ကနေရာပြောင်းရွှေ့ကျင်းပဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါကရင်ပြည်နယ်ဖားပွန်ခရိုင် KNU တပ်မှငန်းနေမြေကုန်းပင်ဝကျေးရွာအုပ်စုသီလော်ပီတရွာမှာကျင်းပဖို့စီစဉ်ထားတဲ့83ကြိမ်မြောက်ကရင်တွန်လန်ရေးနေ့အခမ်းအနားကိုကျင်းပခွင့်မပြုပဲသမန်ကဌာနချုပ်သေးဘူးနီမှာကျင်းပဖို့အရှိတောင်တိုင်းစစ်ဌာနချုပ်ကနေ GNU ဖန်ဆက်ဆံရေးယုံကိုအကြောင်းကြားလိုက်တာပါ။ဒါပေမဲ့လည်းနေရာပြောင်းရွှေ့ခိုင်းတဲ့အကြောင်းရင်းကိုတော့မသိရဘူးလို့ GNU သွဲဘက်တွင်မှုနှစ်ဘဒူဆောလာထွန်းကပြောပါတယ်
။ GNU နေနဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကလည်းကျွန်တော်ရဲ့ဒီလူမှုမြတ်တွေကျင်းတော်လည်းနေ့တွေကျင်းရတာနေ့တွေ GNU ရဲ့တောက်ချုပ်တဲ့နေ့မျိုးကြတာကျွန်တော်ကျင်းပခဲ့ကြတာပဲလေ။ 大家就弄通信啦，咯，面两个可能就弄进八级了，直接出来，就弄进八级了，大概是几大关了。今年的一些基地啊，路啊，都啊，都我看到了呗，跟你们讲，明年进八级来的路呗，都多点了呗。那么就弄到大家，过年年底再忙，直接出来，部门们可能就弄六个家了。
今年当然有呢，看那进八步是谁来的，提了提大员嘛，啊，看那里变成的是别的路，啊，就阿个啥变不的来进八里了吧？发布没有呢？今年六月份会收二百九个了。ကရင်တော်လာရင်လည်းခဏကိုကရင်ယူကအစီအစဉ်တိုင်းကျင်းပမယ်အလားအလာရှိတယ်လို့ပြောပါတယ်
။ဒါမှတမတော်ပဲကကြတော့ဒါသူ့ရဲ့ဆုံးမတန်ခွင့်မို့ကရင်နဲ့ကသူ့ဘာသူဆုံးမတန်ခွင့်ရှိတဲ့ရာသီတွေတမီတဲ့သူတို့အာနာတဲ့တဲ့ပေါ်လို့ပဲအဲ့လိုနောက်ဆက်တဲ့ဖြစ်စီချင်တဲ့တပေါ်မျိုးနဲ့သူတို့ကအဲ့လိုပဲသုံးတာတယ်ပေါ့နော်။ကရင်နဲ့အနေနဲ့ကတော့သူတို့လုံမဲ့နေရကုန်သူတို့ကလုံပါပဲ
။ကရင်တော်လာရင်လည်းဟာ1949ခုနှစ်ဇန်နဝါရီလ31ရက်နေ့ကဖတ်စာပါလအစိုးရကနေကရင်မျိုးသားကာကွယ်စစ်ဆောင်ရေးတပ်ဖွဲ့ KNDO ကိုတရားမဝင်လက်နက်ကင်ဖွဲ့ဖြစ်ကြီးညာပြီးနောက်အစိုးရကိုလက်နက်ကင်စော်လံခဲ့တဲ့နေ့ကိုဆွဲပြုတ်ပြီးသတ်မှတ်ခဲ့တာပါမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူးထားတဲ့ KNU ကရင်မျိုးသားစစ်ရုံးလျောက်ခံသတ်မဟာငါထင်းချုပ်ရဖာပွန်ဒေသနဲ့သတ်မဟာတုံးထင်းချုပ်ရပဲခူးတိုင်းကြောက်ကြီးမြို့နယ်တွေမှာတော့မြန်မာစစ်သားနဲ့ပြီးခဲ့တဲ့နေ့ကစလို့စစ်ရေးသိမ်းမှနေပါတယ်စီရင်သိမ်းမှုတွေပေါ်ပေါက်နေတဲ့ပေါ်ညှိနှိုင်းဖြည့်ရှင်းနိုင်ဖို့မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ညှိနှိုင်းနေတယ်လို့လည်း KNU တွက်ပတ်တွေးမှုနဲ့ဘဒုဆောလာသုံးကပြောပါတယ
်ဟုတ်ဒီမှာဖြည့်ရှင်းတဲ့အခြေအနေတွေကဒီနှစ်ဖက်ပြည်သူ့ဆွေးနွေးပြီးတော့ခုနကကျွန်တော်ဖြည့်ရှင်းသွားရမှာပဲလေ NDC နဲ့လည်းခုနကကျွန်တော်ဖြည့်ရှင်းနေဖို့တောင်းရမှုတွေကလည်းပြည့်လုံနေတာပေါ့နော်နောက်ကတ်မတော်ပဲကိုလည်းခုနကကျွန်တော်ဖြည့်နေဖို့ကျွန်တော်အပြည့်ပေးတာမှုတွေရှိတာပေါ့နော်
မြန်မာငြိမ်းချမ်းရေးကော်မရှင်အကြံပေးအရာရှိဦးလှမောင်ရွှေကလည်း KNU နဲ့ NRPC တို့ကြားသွေးဆုံဆွေးနွေးနိုင်ဖို့ညှိနှိုင်းနေတယ်လို့လည်းပြောပါတယ
် NRPC ဘက်ကဒီ KNU တက်ရှင်းနေဖို့အတွက်ကိုပထမဆုံးကကျင်းပြည်ရီကဘာရက်ကလည်းရှိရကြတယ်မှာကျွန်တော်ဆွေးနွေးနိုင်ဖို့ကြိုတင်ပြီးအဲ့ဒီကတရားဝင်ဖိတ်စာပို့ခဲ့တယ်ဒါပေမဲ့အတက်ဖက်မှာလည်းဒီပြင်ဆင်မှုတွေလို့လောလောဆယ်ဖြစ်ပါလိမ့်မယ်ကျွန်တော်အဲ့ဒီတင်တော့ဆွေးနွေးနေတယ်ခုတော့နောက်ပြင်းစနေဝဲကျွန်တော်တို့ပြန်ပြီးတော့လုံနိုင်ဖို့တော့အခုညှိနှိုင်းမှုတွေတော့လုပ်နေတယ
်ကင်မြူရာစီယုံ KNU နဲ့မြန်မာဆိုရတော့ဟာ NCA ပြည်ရဲ့လက်မှတ်ရေးသူးထားတာ9နှစ်ကျော်ပြီဖြစ်ပေမဲ့နေမြေဒေသတတ်မှတ်ရေးတပ်ပိုင်းဆိုင်ရာနေရာချထားရေးနိုင်ငံရေးပိုင်းတွေမှာဆွေးနွေးနိုင်ခြင်းမရှိသေးပါဘူးKNU နဲ့တပ်မတော်တို့ကြားပြီးကြတဲ့နှစ်ကစစစ်ရေးသိမ်းမှမှုကြောင့်ဒေသခံရွာသား4000ကျော်နေရာဆွတ်ခွာတိမ်းရှောင်နေရပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ခိုင်ဂျီနဲ့ဒေသခံတရင်သမား၂ယောက်ကိုမမမကန်ရေးသားဖော်ပြမှုဆွဆွရှင်နဲ့တောင်တော်ကတရားဆွေးဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါကျောက်တော်မြို့နယ်မာလာကျေးရွာကစပားတွေကိုတပ်မတော်ကယူသွားတယ်ဆိုပြီးတော့သတင်းရေးသားဖော်ပြခဲ့တဲ့အတွက်စစ်ထွေရှေဆိုင် DMG သတင်းဌာနကအေဒီတာနဲ့သတင်းထောက်တူကိုတပ်မတော်ကဆက်တွေ့ရေးဥပဒေပေါ်မှာ66ကကြီးနဲ့တရားဆွေးဆိုလိုက်တာဖြစ်ပါတယ်ကိုတိုင်တရားဆွေးဆိုခံထားရတဲ့ DMG သတင်းဌာနရဲ့ဒုတာဝန်ခံအေဒီတာကိုနေဝင်းဆန်ကတော့ဒေသခံတွေရဲ့ပြောဆိုချက်ပေါ်ရှေ့ခံပြီးရေးသားခဲ့တာလို့ပြောပါတယ်
ကျွန်တော်တို့ဇန်နဝါရီလ10ရက်နေ့ကပေါ်ပြခဲ့တဲ့ဟိုကျောက်တော်မြို့နယ်ဒီမာလာကျော်ကပေါ့နော်မာလာကျော်ကဟိုဆန်အေးဆန်ပေါ်တော့ဒီစပါးတွေကိုကျွန်တော်တာရှိုးပါပေါ့နော်ပြဆောက်တော်တွေဆိုလေဒီဒီတက်ခင်လေးပြောဆိုချက်နဲ့ပတ်သက်ပြီးတော့ဟိုတည်င်းပေါ်ပြခဲ့တယ်ပေါ့နော်အဲဒီတည်င်းနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဟိုဟုတ်ကောအခုတော့မူးဖွင့်တာပေါ့နော
် DMG သတင်းဌာနကဒူးတာဝန်ခံအေဒီတာကိုနေဝင်းဆန်နဲ့သတင်းထောက်မန်နှင်းတွေတို့ကိုစက်တွေရဲ့ဥပဒေပေါက်မှ66ကကြီးနဲ့ဘုံဘူးဘုံမြင့်ကျော်ကတရားလိုလုပ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကစစ်တွေမျိုးမရေးစခန်းမှာတရားဆွေးဆိုလိုက်တာပါ။ကြမ်းတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှောက်စုံမင်းထွန်းကတော့သတင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပြီးနောက်မမမကန်ဖော်ပြတာတွေ့ရတဲ့အတွက်အရေးယူဖို့စီစဉ်ခဲ့တာလို့ပြောပါတယ်
။အဲ့ဒါကြောက်တော်မှာရှိတဲ့မဟာလာရခိုင်ရာကဆိုင်မှာစကားတွေကိုကျွန်တော်တို့အကနေတည်ပြီးတော့ကြမာလာမျိုးရွာမှာကြိတ်ခွဲနေဆိုပြီးဆွဆွဲထားတဲ့ဟာရှိပါတယ်။ဒါနဲ့ပတ်သက်လို့ကြကျွန်တော်တို့ပြည်ပြင်းစုံစမ်းစစ်ဆေးရလုပ်တယ်။လုပ်တဲ့အချိန်မှာတွေ့ရှိချက်ဒီကျွန်တော်တို့ဒီမာလာရခိုင်ရွာမှာ2020မတ်လကတည်းကတိုင်လူရှိပါဘူး။စကားလည်းမဆိုင်ဘူး။ဟိုဘက်မှာသူနဲ့ကတ်နေရရှိတဲ့ရွာမှာတော့မာလာမျိုးရွာမှာတော့လူလည်းရှိတယ်။သူတို့စကားလည်းဆိုင်တယ်။2021ခုနှစ်ဇန်နဝါရီလ6ရက်နေ့တုန်းကကျွန်တော်တို့တပ်ကနေပြောကြကြိတ်ခါပူတာရှိတယ်။ကြိတ်ခါပူတာရှိတယ်။အဲ့ဒီမှာကျွန်တော်တို့အဲဒီရွာတွေရဲ့ရွာနဲ့ကျွန်တော်တို့ ရောက်ကမှာကျွန်မရောက်တော့နောက်ရောက်တော့ကြီးပါပေါ့နော်ရောက်တော့ရောက်တော့ကြီးရောက်ရောက်ကမှာကျွန်မရောက်တော့ဆက်မှာရှိနေတဲ့ကျွန်တော်တို့ဟာဒါကြီးလုံးလုံးကြီးသင်္ကန်းရှိတယ်အဲ့ဒီရွာကိုကျွန်တော်တို့ဆန်ပို့ခဲ့တယ်ဆန်ပို့တဲ့နေရာမှာကျွန်တော်တို့မြို့ရွာမှာရှိတဲ့ခုနပြောတဲ့မဟာလာမြို့မှာရှိတဲ့ထော်လာကြီးကိုငှားပြီးကျွန်တော်ပို့ခဲ့တယ်ထော်လာကြီးကိုခါချင်းနေပြီးတယ်ငှားရန်ပို့
ဒီတရားကိုညွှန်တာဟိုမဟုတ်ဆိုတော့ဒီပြရားဝင်ကျမတို့ကဒီတက်မတော်ဖက်ကိုဆက်ပြခဲ့တယ်ဒီတက်မတော်ဖက်ကိုဆက်ပြလို့မရရဲ့အပြင်ကျမတို့ကဒီပို့ပြီးတေချောင်းဆိုပြီးဒီရခိုင်ပြည်အစိုးရအဖွဲ့ကိုလည်းဆက်ပြနည်းနည်းခဲ့တာလည်းရှိတယ်ပေါ့နော်ဒါပေမဲ့သူတို့စီကပါတုတ်ပြချက်မှမရရှိဘူးဒီချက်စင်ကဟုတ်မယ်နေမဟုတ်မှုဆိုတာလည်းပတ်သက်ပြီးတော့ဒီကျမတို့ကပါတုတ်ပြချက်မှမရရ
ကျောင်းကကြီးရပြည်မှုကျွလွန်ကျောင်းထင်ရှားရင်တော့တန်ငွေဖြစ်ကျောင်းဝင်စေတင်းကနေအမြင့်ဆုံးထောင်ဒဏ်နဲ့နေကြည့်ဒါမှမဟုတ်ပြည်ထောင်စုကုလုံးအဖြစ်ပေးခံရနိုင်ပါတယ်။ အခုမှမတန်ခင်ပြည်ထောင်စုကုလုံးရဲ့မေလာတရက်နေ့ကလည်းဒီအမ်ဂျီသတင်းဌာနရဲ့အေဒီတာချုပ်ကိုသတင်းတပ်ဖွဲ့အက်စဘီကတရားလိုလုပ်ပြီးမတရားသိမ်းဆက်သွယ်မှုပုံမှန်ဆက်ခွန်နှစ်နဲ့အမုံဖွင့်လေးထားတာကြောင့်တင်းဆောင်နေရတယ်လို့ဒီအမ်ဂျီရဲ့မောင်တော်ချီဆိုင်သတင်းထောက်ကိုလည်းလန်ဒါဦးစီးဌာနကတရားလိုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှန်66ကြီးနဲ့အမုံဖွင့်ခံထားရပါတယ်ခင်ဗျာကျွ
ဟိုနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားအများအပြားပါဝင်တရားမဝင်ဝင်ရောက်လာသူတွေယာနဲ့ချီဖမ်းဆီးမိခဲ့ပြီးတဲ့နောက်လုံခြုံရေးအတွက်ဖျက်စစ်ခြံစည်းရုပ်ကာယံဖို့ဒေသခံထိုင်းစစ်တပ်ကပြောဆိုလိုက်တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတောင်ပိုင်းမှာ၃လအတွင်းတရားမဝင်နေဆက်ချက်ကြောင့်ဝင်ရောက်လာသူတွေ600ကျော်အထိဖမ်းဆီးမိခဲ့ပြီးတဲ့နောက်နေဆက်မှာလျှက်စစ်ခြံစည်းရုပ်ကာယံမဲ့အစီအစဉ်ကိုထိုင်းစစ်တပ်ကကျင်းညာလိုက်တာပါမြန်မာနိုင်ငံသားအများအပြားပါဝင်မလေးရှားနိုင်ငံနဲ့နေဆက်မှာတရားမဝင်ဝင်ထွက်သွားလာနေသူတွေအဓိကအသုံးပြုနေတဲ့လမ်းကြောင်းတွေမှာကာယံဖို့စီစဉ်နေတာကိုထိုင်းစစ်တပ်အမှတ်၄စစ်တိုင်းမှုကပြောဆိုလိုက်တဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။လူစုတဲ့နေရာတောင်ကိုအဲဆင်းတောင်းခေါ်ဖို့အတွက်ထားတဲ့နေရာပေါ့အဲ့လိုမျိုးလုပ်ပြီးတော့မှအဲဒီလူစုတဲ့နေရာကိုပို့တာပေါ့အဲ့ဒီလမ်းဖြစ်နေတဲ့အတွက်ကြောင့်သူတို့ကဒါကိုသိစားအာဘယ်လိုမှမနေကြတဲ့ဦးတစ်ချပိတ်ကိုလို့တက်လာလေးစစ်တိုင်းဦးပေါ့နော်သူကနေပြီးတော့အဲဒီသားကိုပြောတာဒီယောဂာကျွန်တော်တို့မြန်မာနဲ့ဒီမလေးရှားမှာကအခုကဖြစ်တာပိုများလေထိုင်းနဲ့ဆိုင်လေ
ကိုဗစ်ကံယောဂါကူးစက်မှုတွေတကြော့ပြန်ကြုံနေရတာကြောင့်အရေးပေါ်အခြေအနေပြင်ညာထားတဲ့မလေးရှားနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံတောင်ပိုင်းမှာလူမောင်ခိုမှုတွေတိုးလာနေတဲ့အကြောင်းထိုင်းရနာပိုင်တွေကသတိပေးခဲ့ပြီးတဲ့နောက်ထိုင်းစစ်တပ်ကနေဆက်တွေမှာလျှက်စစ်ခြံစည်းရိုးကာမဲ့အကြောင်းပြင်ညာလိုက်တာလည်းဖြစ်ပါတယ်လွန်ခဲ့တဲ့3လကျော်အတွင်းတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူ600ကျော်ကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ရမှာအများစုကမြန်မာနိုင်ငံကဖြစ်တယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ်
အဲဒီအော်တိုဝါပေါ့ကျန်ခဲ့တဲ့ကျွန်တော်တို့2020အော်တိုဝါလာနေပြီးတော့အခုချိန်ဒီပြည်ကအယောက်600ကျော်ရှိသွားပြီအဲဒီမှာတော့မြန်မာကတော့အများဆုံးမြန်မာဟို2024ယောက်မှာမြန်မာ400နဲ့ရှိရောက်ပါတယ်ကျွန်တော်တွေကဒုတိယအများဆုံးကမ္ဘောဒီးယားနောက်လာအောင်ပေါ့နော
်ဒီအပိုင်းမှာပဲထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်ထုံဖာဖုံမြို့စစ်စေးရေးဂိတ်မှာမြန်မာနိုင်ငံသား၄ဦးကိုအခကျင်းငွေယူပြီးလူကုန်ကူးခဲ့တဲ့နေမင်းအုပ်ချုပ်ရေးမှူးရဲ့ဇနီးနဲ့ကားမောင်းသူထိုင်းမျိုးသားတဦးကိုထိုင်းနယ်ခြားတောင်တက်ကဖမ်းဆီးလိုက်ပါတယ်။နေဆက်ကနေတရားမဝင်ခေါ်ဆောင်လာတဲ့မြန်မာနိုင်ငံသား၄ဦးကိုတဦးကိုဗန်ငွေ8000နဲ့အခကျင်းငွေယူပြီးဗန်ကောက်မှာအလုပ်သွင်းပေးဖို့အတွက်ကားငယ်တစ်စီးနဲ့ထုံဖာဖုံလမ်းစုံနေဆက်ဂိတ်ကိုဖျက်ဖို့အတွက်စူးစမ်းရင်ဖမ်းမိခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ခီးရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနိုင်ဆုံးအဆင့်နိုင်ငံစီးရဲမှာထည့်သွင်းဖော်ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တရားသူစောင့်ကြည့်အဆင့်မှာထည့်သွင်းထားဆဲဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA America
န်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တော်ရရှင်များရှင်ကျွန်မတင်ပြထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်COVID-19 ကပ်ဘေးကာလအတွင်းရုန်းကန်နေရတဲ့အမေရိကန်ပြည်သူတွေကိုထောက်ပံ့ကူညီရေးအ ਨੇ ဆုံးလောက်ခလာစာတိုးမြှင့်ရေးအတွက်သမ္မတဂျိုးဘိုင်ဒန်ကတာဝန်ယူပြီး3ရက်အတွင်းမှာပဲအမိန့်ညွှန်ကြားချက်တွေလက်မှတ်ထိုးလိုက်ပါတယ်ဒေါ်လာတန်ပေါင်း1,963,000မဲ့အမေရိကန်ကယ်ဆယ်ရေးအစီအစဉ် American Rescue Plan ကိုလွှတ်တော်ဘက်ကအမြန်ဆောင်ရွက်ပေးဖို့လဲသမ္မတအစ်ဘိုင်ဒန်ကတိုက်တွန်းပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ထိခိုက်သက်ရောက်ရတဲ့မိသားစုတွေအတွက်ငွေကြေးနဲ့စားနပ်ရိက္ခာပံ့ပိုးပေးရေးပြည်ထောင်စုအစိုးရဝန်ထမ်းတွေကိုပံ့ပိုးပေးဖို့ရည်ရွယ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်တွေကိုပြီးခဲ့တဲ့တောက်ကြနေ့မှာသမ္မတဘိုင်ဒန်လက်မှတ်ရေးထိုးခဲ့ပါတယ
် Today I'm signing an executive order that directs the whole of government
အစိုးရအဖွဲ့တစ်ခုလုံးအတွက်သမရရဲ့အမိန့်ညွှန်ကြားချက်ကိုလက်မှတ်ထိုးပါတယ်။စစ်စစ်ရောထိခိုက်နေတာနေတဲ့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကိုအကူအညီပေးရင်းအစိုးရအဖွဲ့တစ်ခုလုံးကဆောင်ရွက်ဖို့မိသားစုတွေစီးပွားရေးလုပ်ငန်းငယ်တွေနဲ့လူမှုအတိုင်းအဝိုင်းတွေကိုအကူအညီပေးနိုင်ရေးအစိုးရဌာနအားလုံးကတက်ဆွမ်းနိုင်သမျှဆောင်ရွက်ဖို့ဖြစ်ပါတယ်။အစိုးရဌာနတွေကလက်မှတ်ရပိုင်းတွေဆောင်ရွက်ဖို့လည်းမျှော်လင့်ပါတယ်
။သမရဘိုင်ဒန်ပါရှင်လက်မှတ်ရေးထိုးခဲ့တဲ့ညွှန်ကြားချက်တွေဟာဆိုရင်စားနပ်ရိက္ခာထောက်ပံ့မှုတွေတိုးမြင့်နိုင်မှာဖြစ်သလိုအလုပ်ရှာနေကြသူတွေအတွက်အလုပ်လက်မဲ့ခံစား권အာမခံချက်နောက်ပြည်ထောင်စုအစိုးရဝန်ထမ်းတွေနဲ့ကွန်ထရိုက်တာတွေအတွက်အ ਨੇ ဆုံးလောက်ခလာစာတစ်နာရီ15ဒေါ်လာရစီမဲ့ဆောင်ရွက်ချက်တွေဖြစ်ပါတယ်။သမ္မတဘိုင်ဒန်ကအခုလိုဆက်ပြောပါတယ်
။ Look, our recovery plan also calls for an increase in the minimum wage.
ကျွန်တော်တို့ရဲ့ကယ်ဆယ်ရေးအစီအစဉ်မှာအ ਨੇ ဆုံးလောက်ခလာစာကိုအ ਨੇ ဆုံးတစ်နာရီ15ဒေါ်လာအထိတိုးပြဖို့လည်းတောင်းဆိုထားပါတယ်။ဒရစ်တစ်ပတ်ကိုနာရီ40အလုပ်လုပ်ပြီးစီးရဲမွေးတည်မှုတမတ်ချက်အောင်ရောက်နေတဲ့သူမျိုးအမေရိကန်မှာမရှိသင့်ပါဘူး။တစ်နာရီ15ဒေါ်လာရရင်စီးရဲမွေးတည်မှုတမတ်ချက်ကိုကျော်လွန်နိုင်ပါတယ်
။အမေရိကန်ပြည်သူတွေကိုကူညီပေးနိုင်တဲ့နည်းလမ်းတွေရှိနေပြီးအရာရီကိုချက်ချင်းအသုံးပြုဆောင်ရွက်ဖို့လိုတယ်လို့လည်းပြီးခဲ့တဲ့တောက်ကြနေ့သမ္မတကအမိန့်ညွှန်ကြားချက်တွေကိုလက်မှတ်မထိုးခင်မှာပဲတိုက်တွန်းသွားပါတယ
် We have the tools to get through this
ဒီအခြေအနေကိုကျော်လွန်နိုင်မယ့်နည်းလမ်းတွေရှိပါတယ်ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ပြီးကျွန်တော်တို့ရဲ့စီးပွားရေးပုံမှန်ပြန်ဖြစ်လာရေးအတွက်ကျွန်တော်တို့မှာနည်းလမ်းတွေရှိပါတယ်လူတွေကိုကူညီနိုင်မယ့်နည်းလမ်းတွေရှိပါတယ်ဒီနည်းလမ်းပေါင်းစုံကိုအသုံးပြုကြမယ်အခုပဲသုံးကြပါ
အမျိုးသားစီးပွားရေးကောင်စီရဲ့ညွှန်ကြားရေးမှူး Brian Dees ကလည်းအမေရိကန်ရဲ့စီးပွားရေးကတိတ်ပြီးမရေရာတဲ့အနေအထားတစ်ခုကိုရောက်နေပြီလို့တောက်ကြနေကအင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောပါတယ
် We're at a precarious moment for the virus and the economy.
အခုအချိန်မှာကိုင်တွယ်ဆောင်ရွက်ဖို့မလုပ်ဘူးဆိုရင်ပိုပြီးဆိုးရွားသွားစေနိုင်တယ်လို့အမျိုးသားစီးပွားရေးကောင်စီရဲ့ညွှန်ကြားရေးမှူးကပြောဆိုခဲ့တာပါเจ้าหนี่กาจ้วยเดะนี่เลซาโกอธิกาอาถะเนียเดะกลิ้งเหรี่ชีเดมีดาซูรีโกอเมริกันไซปโยยีวินจีฐานะกานีคันซากวนปูปีโตเปโบเลตมราไบเดนเยญ่นจาเฉ่มาปาชีบาเดกัปปี้ฉองดีกลิ้งเหอะมยาซูกาจ้องมะตะไนเบออนไลน์กานีซาตินนีจายาดาบาအခုသမရရဲ့ညွှန်ကြားချက်အရနိုင်ငံတွင်းကလူပေါင်း12တန်းအတွက်စိုက်ပျိုးရေးဝန်ကြီးဌာနရဲ့ဖြည့်စွက်အာဟာရထောက်ပံ့မှုအစီအစဉ်ကို1,500ကနေ2,000ထိတိုးမြင့်ရမှာဖြစ်တယ်လို့လဲစီးပွားရေးကောင်စီညွှန်ကြားရေးမှူးကပြောပါတယ်။ဒီအပြောင်းလဲကြောင့်ကလေး3ယောက်ရှိတဲ့မိသားစုတစုအတွက်2လတိုင်းမှာဒေါ်လာ100ပိုပြီးခံစား권ရမှာဖြစ်ပါတယ်။ ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါရဲ့ရိုက်ခတ်မှုကြောင့်အခက်တွေ့ရတဲ့အမေရိကန်တွေကိုကူညီနိုင်ရေးဒေါ်လာ 1.9 ထရီလီယံသုံးမယ့်အစီအစဉ်ကိုသမ္မတဘိုင်ဒန်ကလွှတ်တော်ကိုအဆုပြုထားပါတယ်
The American Rescue Plan also includes economic relief.
American Rescue Plan, American ကစေအစီအစဉ်မှာလိုအပ်ချက်တွေရှိနေတဲ့ American အများစုအတွက်စီးပွားရေးပံ့ပိုးမှုလည်းပါဝင်ပါတယ်။လူတဦးကိုစုစုပေါင်းဒေါ်လာ2000ရရှိရေးလုပ်ငန်းကိုအပြည့်အစုံဆောင်ရွက်ပါမယ်။အင်္ဂါကပေးရတဲ့စားရေးတောက်ရေးအတွက်ရွေးချယ်နေရသေးတဲ့ဆိုရင်တော့အတည်ပြုခဲ့ပြီးဖြစ်တဲ့ဒေါ်လာ600ဆိုရလောက်ကမလောက်ငါဘူးဆိုတာရှင်းပါတယ
်။ဒါပေမဲ့လည်းလွှတ်တော်ဘက်ကအတည်ပြုပါမလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဒေါ်လာ900ဘီလီယံကူညီရေးဥပဒေချမ်းကိုလွှတ်တော်ဘက်ကအတည်ပြုခဲ့တာကြောင့်ငွေကြေးပို့ပြီးတော့သုံးမဲ့နောက်ထပ်ကယ်ဆယ်ရေးဥပဒေချမ်းတစ်ခုထပ်ပြီးလိုအပ်ရလားဆိုတဲ့အပေါ်မှာ Republican လွှတ်တော်အမတ်တချို့ကမေးခွန်းထုတ်နေတာဖြစ်ပါတယ်
။ Over the last year more than 600,000
ပြီးခဲ့တဲ့နှစ်အတွင်းမြို့ကြီးတွေမြို့ငယ်တွေမှာဆရာဆရာမ6သိန်းကျော်အလုပ်ကိုင်ဆုံးရှုံးခဲ့ရပါတယ်။အရေးကြီးတဲ့ဝန်ဆောင်မှုတွေနဲ့မရှိမဖြစ်လူသားတွေဆက်လက်အလုပ်လုပ်နိုင်ဖို့အတွက် American ကယ်ဆယ်ရေးအစီအစဉ်ကအရေးပေါ်ရမငွေချထားပေးမှာပါ
။သမ္မတဘိုင်ဒန်ပါရှင်။ American မှာအလုပ်လက်မဲ့ခန်းစား권လျှောက်ထားမှုကဇန်နဝါရီလဒုတိယပတ်အတွင်း6သိန်းထပ်တိုးခဲ့ကြောင်းအလုပ်သမားဝန်ကြီးဌာနစီးရင်တွေကဖော်ပြပါတယ
်။ And the crisis is only deepening.
ပြဿနာကပိုပြီးနှဆိုင်လာပါတယ်။ဖူကောင်းလာတာမဟုတ်ပဲပိုဆိုးလာတာပါ။မနေ့ကတီးရတာဆိုရင်အလုပ်လက်မဲ့လျှောက်ထားတဲ့ American ကိုသိန်းပိုများလာပါတယ်။အလုပ်ကိုင်တဲ့လစာရရှိမှုကနေရတဲ့ဂုဏ်သိက္ခာနဲ့လေးစားမှုကိုသူတို့အမှမဟုတ်ပဲဆုံးရှုံးရတဲ့တန်းနဲ့ချီတဲ့ American တွေထဲမှာထပ်တိုးလာတာပါ။
တကယ်လို့သမ္မတဘိုင်ဒန်အဆိုပြုထားတဲ့ဒေါ်လာ 1.9 ထရီလီယံကူညီပံ့ပိုးရေးအစီအစဉ်ကိုလွှတ်တော်ကအတည်ပြုပေးရင်တော့အလုပ်လက်မဲ့ခန်းစား권ပိုတိုးပေးနိုင်မှာပါအထက်နဲ့အောက်လွှတ်တော်နှစ်ရစလုံးမှာဒီမိုကရက်တစ်ဘက်ကအနည်းငယ်စီအသာစီရထားတာကြောင့်ဒီမိုကရက်အမတ်တွေကသာတညီတညွတ်တဲ့ထောက်ခံရင်ဒါမှမဟုတ်လဲ Republican အမတ်တချို့ဘက်ကထောက်ခံလာအောင်သမ္မတဘိုင်ဒန်ဘက်ကစီယုံနိုင်မယ်ဆိုရင်တော့အခုအဆိုပြုထားတဲ့အစီအစဉ်အတည်ပြုရေးကလွဲကူနိုင်ခြေရှိပါတယ်။ဒါပေမဲ့လို့လဲသမ္မတဟောင်းဒေါ်နယ်ထရန့်အဆိုရလက်ထက်မှာဒေါ်လာ900ဘီလီယံထောက်ပံ့ရေးအစီအစဉ်သဘောတူညီချက်ရဖို့အတွက်လွှတ်တော်နဲ့အစိုးရကြားလက်နက်ချီညှိနှိုင်းခဲ့ကြရတာကြောင့်အစိုးရရဲ့အသုံးစရိတ်ဆိုင်ရာနောက်ထပ်ဥပဒေချမ်းတွေမှာလည်းအကျိတ်အနယ်ညှိနှိုင်းရမယ်သဘောရှိနေပါတယ်ရှင
်VOA မြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မော်ပါရှင်။ကိုဗစ်ကပ်ရောဂါကြောင့်လုပ်ငန်းပုံစံတွေပြောင်းလဲလိုက်ရတဲ့အထက်မှာကုန်ပစ္စည်းအယောင်ပြင့်တရေလုပ်ငန်းတွေလည်းပါဝင်ပါရစေ။ကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်လူအများကြားသွားပြီးတော့ကုန်ပစ္စည်းကြော်ညာတာမျိုးမလုပ်နိုင်တော့တဲ့အတွက်အွန်လိုင်းပေါ်ကနေကြော်ညာတာမျိုးအထူးကလုပ်ခဲ့ရတယ်လို့မြန်မာနိုင်ငံကရွှေဟင်းသာရိမ့်ပေါ်စားတောက်ကုန်ဖြတ်ချီရေးအမှုဆောင်အရာရှိကိုစစ်ပိုင်ဖြိုးကပြောပါရစေ။အဲ့လိုပြောင်းလဲလိုက်ရတဲ့အတွက်ဘလူအားနဲ့အာသာချက်တွေရှိပါလေ။စားတောက်ကုန်ဖြတ်ချီရေးအမှုဆောင်အရာရှိတယောက်ရဲ့ new normal အတွေ့အကြုံတွေကိုကိုစစ်ပိုင်ဖြိုးကအခုလိုပြောပြပါရယ
်ကျွန်တော်အဓိကကြုံတွေ့ရတာပါနော်ရုံးမှာဘာဖြစ်သွားလဲဆိုတော့ဒီ covid ကြောင့်မလို့နေထိုင်မှုပုံစံတွေပြောင်းသွားတဲ့အချိန်မှာ marketing မှာ traditional နဲ့ digital ရှိတဲ့နေရာမှာ traditional marketing အပိုင်းမှာဟိုသွားမယ်ဝေးတွေလမ်းကြောင်းတွေနောက်ကျွန်တော်တို့ရဲ့ event တွေအကုန်လုံးကိုကျွန်တော်တို့က cancel လုပ်လိုက်ရတာရှိတယ် stay home ကြောင့်ရောတော့ down ပုံစံမျိုးကန့်သက်ထားတာတွေကြောင့်ကျွန်တော်တို့ရဲ့ event တွေအကုန်လုံးရပ်လိုက်ရတာရှိတယ်။အဲဒါမဲ့အဲ့ဒီအတော့တစ်ဖက်မှာလည်း online marketing ကနေပြီးတော့ကျွန်တော်တို့ရဲ့ customer တွေကိုအိမ်ထဲမှာပဲနေသူတို့နေခြင်းနဲ့ကျွန်တော်တို့ရဲ့ product တွေသူတို့စီကိုအရောက်ပို့ပေးနိုင်တဲ့စနစ်မျိုးပေါ့နော်။အသစ်တည်ထွင်ရတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့ကသွားပို့မဲ့ကျွန်တော်တို့ရဲ့ဝန်ထမ်းတွေကစ salesman ပဲဖြစ်ဖြစ် marketing ဝန်ထမ်းတွေပဲဖြစ်ဖြစ်သူတို့သွားပြီး introduce လုပ်မဲ့ပုံစံတွေကိုလည်းအကုန်လုံးပြောင်းလဲရတယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့ဝန်ထမ်းပိုင်းကိုလည်းအလှည့်နဲ့ရုံးမှာဆင်းရတဲ့အတွက်တခါလေကြရင် marketing တာဝန် marketing duty အကုန်လုံးကိုလည်း salesman တွေအစ cooperate လုပ်ရတဲ့အပိုင်းတွေလည်းရှိပါတယ်မှာ
။ကိုယ့်ရဲ့ကုန်ပစ္စည်းအကြောင်းစားသုံးသူတွေကြားမှာအထူးရောက်ဆုံးသိရှိနိုင်အောင်လို့လူမှုကွန်ရက်ကိုအသုံးပြုခဲ့ရတာပါ
။ကျွန်တော်တို့က covid မဖြစ်ခင်တော့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ sales target ရှိတယ်ကျွန်တော်တို့ရဲ့တစ်လလုံးလုပ်မဲ့ test တွေရှိတယ် အဲ့ဒီ test တွေအကုန်လုံးကအပြေအဝင်သွားတဲ့ test တွေကဟို 80% လောက်ပါတယ် marketing executive အနေနဲ့ဟိုစဉ်းစားရမယ်ဆိုလို့ရှိရင်ရုံးထဲကနေလောက်ရမယ့်အပိုင်းကနည်းတယ်ရုံးပြင်မှာလောက်ရတဲ့အပိုင်းကများတယ် covid ဖြစ်သွားတဲ့အခါကျတော့ရုံးထဲကနေနောက်ဆုံး work from home ဆိုတဲ့ကာလမျိုးတွေမှာအိမ်ကနေလောက်ရတဲ့အပိုင်းကြီးကဟိုပို့ပြီးတော့လည်းများလာတယ်ထိလည်းထိရောက်ရတယ်ပေါ့နော်အဓိကအားပြုရတာတော့ social media ပေါ့အရင်တော့ဆိုရင်တော့ social media ကိုအားတော့ကိုးတယ်ဒါပေမဲ့ကျွန်တော်တို့ဟိုလူတွေရဲ့ဟိုမြင်သိတာမှုပေါ့နော်ကျွန်တော်တို့ရဲ့ကုန်ပစ္စည်းပေါ်မှာကျွန်တော်တို့ရဲ့ activity ပေါ်မှာလူတွေဟိုထိတွေ့မှုသိမြင်မှုအဲ့ဒီလောက်ပဲကျွန်တော်တို့ကအားကိုးရတာပေါ့နောက်ပိုင်းကျတော့ကျွန်တော်တို့ company ရဲ့ရထားချက်အနေနဲ့ရောကျွန်တော်တို့ဆက်သွားခြင်းနဲ့အနေထားရအောင်ပစ္စည်းတွေကိုလူတွေကိုအယောင်ဘက်ကိုပါပို့ပြီးတော့ဆွဲဆောင်ရတာပေါ့
ကိုဗစ်ကြောင့်တခြားမျိုးတွေစီဖြန့်ချီရေမလုပ်နိုင်ခဲ့လို့ထိခိုက်ဆုံးရှုံးမှုတွေရှိပေမဲ့လည်းရောင်းအားထိန်းထားနိုင်အောင်လို့တစ်ဖက်ကနေနီးလန့်ရှာရတာဖြစ်ပါတယ
်ဒီဖုန်းတွေဆိုရှယ်မီဒီယာတွေအသုံးပြုနေတဲ့အချိန်မျိုးမှာကျွန်တော်တို့ကအဲ့ဒီဆိုရှယ်မီဒီယာကိုပဲဟိုအမိပြုပြီးတော့ကျွန်တော်တို့ရဲ့ product အကြောင်း promotion အကြောင်းလူတွေရဲ့လက်ထက်ကိုပစ္စည်းကိုပိုရောက်နိုင်မဲ့အကြောင်းရယ်နောက်တစ်ခုကတတ်တာမဲ့အကြောင်းပေါ့နော်ကျွန်တော်တို့ရဲ့ product တွေဒီဟို variety မျိုးမျိုးရှိတယ်တတ်တာစွာနဲ့လူတွေရဲ့လက်ထက်ကိုရောက်သွားနိုင်တယ်ဆိုတဲ့အကြောင်းတွေပေါ့နော်ကျွန်တော်တို့ကအဲ့ဒီ campaign တွေအသစ်ပြန်လုပ်ရတယ်ကျွန်တော်တို့နောက်ပြီးတော့ဒီ system နဲ့လည်း cooperate လုပ်ပြီးတော့ system ကရောက်နိုင်ချေရှိတဲ့ area တွေပေါ့နော်ရန်ကုန်မြို့တွေဆိုရန်ကုန်မြို့တွေနေဆိုရင်လည်းနောက်တစ်ခုက export ပေါ့ဟိုမလေးတို့စင်ကာပူတို့အထူးသဖြင့်အရှေ့တောင်အာရှတွေကိုသွားမဲ့နိုင်ငံတွေကိုသွားမဲ့ဟိုပစ္စည်းတွေနဲ့လမ်းကြောင်းတွေရှိတယ်အဲ့ဒီလမ်းကြောင်းအသစ်တွေကိုကျွန်တော်တို့က company အတွက်လည်းရှာဖွေပေးရသလိုတစ်ဖက်က online ကနေလည်းဟိုပစ္စည်းတွေကိုပို့ပြီးတော့ကြောညာပေးရတာပေါ့နော်အဲ့လိုအပိုင်းလေးတွေတော့ရှိပါတယ
်ဒီကိုဗစ်ကြောင့်မဟုတ်လို့ပေါ့နော်အရင်တော့လူမျိုးတမျိုးကြဒီဟိုကိုယ့်ရဲ့ကုန်ပစ္စည်းတွေကိုအယောင်မြင့်တင်နေတာကနေပြီးတော့ online ကိုရုတ်တရက်ကြီးလုံးဝနှီးပါအားကိုးလိုက်ရတဲ့အခါမှာပေါ့နော်ဟိုရလာတဲ့အကျိုးရလက်တရားရောဘယ်လိုလိုပြောလို့ရလဲရှင
့် online ပေါ်မှာလုံးဝကြီးအုတ်တော့မိခိုးလိုက်တဲ့အချိန်မှာကျွန်တော်တို့တွေ့ကြုံရတာအများစုကကျွန်တော်တို့ရဲ့ product ကိုကျွန်တော်တို့ရောက်နေတဲ့အခြေအနေကိုပိုသိသွားတယ်ကျွန်တော်တို့ကဘယ်ဒီ market ထဲမှာဘယ်နေရာမှာရှိနေလဲဆိုတာကိုပိုသိသွားတယ်ဒါလေးကတန်ဖိုးတစ်ခုပေါ့ customer တွေရဲ့ feedback တွေကိုနည်းနည်းဆန်းဆန်းရလာတယ်ကျွန်တော်တို့ပြင်ဆင်ရမယ့်အပိုင်းတွေစက်ယုံပိုင်းကနေဘယ်အပိုင်းလေးတွေပြင်ဆင်ရမယ်ဆိုတော့ customer ကကျွန်တော်တို့ပို့ပြီးတော့ဝေဖန်ပေးလာနိုင်တယ်ဘယ် product ကတော့ကောင်းတယ်ဘယ် product ကတော့မကောင်းဘူးနောက်တစ်ချက်ကအရင် traditional နီးလုံးကဆိုလို့ရှိရင်ဒါ covid မဖြစ်ခင်ပေါ့ covid မဖြစ်ခင်တော့ဆိုလို့ရှိရင်ကျွန်တော်တို့စားသုံးသူတွေလက်ထက်ကိုထည့်တဲ့ပစ္စည်းတစ်ခုစားသုံးကုန်ပစ္စည်းတစ်ခုဒီဘယ်လိုမျိုးနေထားရှိလဲဆိုတော့ကျွန်တော်တို့ဒီ feedback က online ကပို့ပြီးတော့ပြင်ကျဲဦးမေးဦးမင်းမြန်ဆန်းဆန်း feedback မရဘူးကျွန်တော်တို့ online ကြောင့်မလို့ covid ကာလမှာနောက်ဆုံးကျွန်တော်တို့ပြည်သူတွေစားသုံးသူတွေ income level တခုရှိတယ်ဒီ covid ကြောင့်မလို့ရိုက်ခတ်သွားတဲ့လူတွေရဲ့စားဝတ်နေအနေထားလေးရှိတယ်အဲ့ပုံမှာကျွန်တော်တို့ရကသူတို့တွေဝယ်စားနိုင်တဲ့စားသောက်ကုန်ရဲ့တန်ဖိုးပေါ့နော်ဈေးပေါ့အဲ့လိုမျိုးဈေးတန်းနဲ့ကျွန်တော်တို့ပစ္စည်းတွေကိုပို့ပြီးတော့ focus လုပ်ပြီးထုတ်ပေးလာနိုင်တယ်လူတွေလည်းအဲ့ဒီပုံမှာကျွန်တော်တို့လက်ခံလာတယ်ပေါ့နော်ငါးသက်တာရူပါလို့ဆိုလို့ရှိရင်ရေသွေးပူကောင်းအောင်ထုတ်တယ်နောက်ပြီးတော့တခြားတန်ဖိုးတင်ပေါ့နော်900နဲ့600နဲ့650ကျအဲ့လို product မျိုးလေးကျွန်တော်တို့ဟိုဟင်းဖြစ်တဲ့ product တွေပေါ့အမှအဓိကစီတိုဘူးလည်းဖြစ်ရမယ်ကြာရှည်လည်းဒီထားခံရမယ်ပေါ့နော်လူတွေလည်းစားနိုင်ရမယ်ဆိုတဲ့စိတ်နဲ့ကျွန်တော်တို့လုပ်ခဲ့ပါတယ်ထုတ်လည်းထုတ်ခဲ့ပါတယ်ရောင်းလည်းရောင်းခဲ့ရပါတယ်ဟုတ်
အခုလိုမျိုးစားတောက်ကုန်တွေကိုထုတ်လုပ်ဖြန့်ချီတဲ့ပုံစံပြောင်းလဲရတာကြောင့်သူ့အတွက်အသီးသာဆုံး new normal ကတော့အလုပ်ပုံများတယ်လို့ကိုစစ်ပိုင်ဖြိုးကပြောပါတယ
်ကျွန်တော်က marketing executive ဆိုတော့အိမ်ရနေလုပ်လုပ်ပြီးဆိုရနဲ့ကျွန်တော်ကလုံးဝ online ကိုတရားရာခိုင်နှုန်းမှီခိုးရတဲ့သူဖြစ်တဲ့အတွက်ဟိုနည်းနည်းပို့ပြီးတော့အလုပ်များတာပေါ့နော်တချို့ကျွန်တော်တို့ရုံအောင်ဝန်ထမ်းနေဆိုလဲစနေတနင်္ဂနွေတွေမထားဘူးအဓိကရန်ကုန်ကဆိုင်ကြီးတွေပေါ့နော်စူပါမားကတ်ကြီးတွေဆိုလို့ရှိရင်24နိုင်ဖွင့်တဲ့စတိုးဆိုင်ကြီးတွေဆိုလို့ရှိရင်ဒီကိုဗစ်ဆိုတာကြားရတယ်ကျွန်တော်တို့ခေါ်တာတွေအရင်မှားတယ်တခါစီသူတို့မှားလို့လက်လန်းမပြီးရင်ကျွန်တော် online ကနေလာမှားရရှိရယ်ရုံးချိန်မဟုတ်ပေမဲ့ work from home ကနေ cooperate လုပ်ရတဲ့အပိုင်းတွေအများကြီးရှိရယ်ခက်ခဲခဲ့ရတယ်ရှိရယ်ပေါ့နော်ဟိုစိန်ခေါ်တာစိန်ခေါ်မှုတွေလည်းရှိရယ်မလိုက်နိုင်ခဲ့ရတယ်ရှိရယ်ကိုဗစ်ကြောင့်မလို့ကျွန်တော်တို့လုပ်နေတဲ့ operation ဘိုင်းတွေစက်ယုံဘိုင်းအစားလိုက်မလုပ်ပေးနိုင်တာရှိရယ်မပြည့်မီတာရှိရယ်အမှစက်ယုံဘိုင်းမှာလည်းမာတဲ့ order တွေပေါ့နော်ပစ္စည်းတွေကိုအချိန်မီမပို့နိုင်တဲ့အတွက်ဒီဘက်မှာလည်းဟို customer တွေတချို့ဆုံးရှုံးသွားကြတယ်ရှိတယ်တချို့ customer အသစ်တွေရလာတယ်ရှိတယ်ကျွန်တော်တို့အနေနဲ့ပို့ပြီးတော့အလုံးလုံးရတယ်လို့ပဲပြောချင်ပါတယ်ဒီ covid ကာလမှာလေဟုတ်
ရွှေဟင်းသာရိတ်မော်စားတောက်ကုန်ဖြန့်ချီရေးအမှုဆောင်အရာရှိကိုစစ်ပိုင်ဖြိုဖြစ်ပါရဲ့ရှင်ကိုဗစ်မဖြစ်ခင်တုန်းကမတိခဲ့ရတဲ့စားသုံးသူတွေရဲ့သဘောထားတွေကိုပိုတိလာရတဲ့အတွက်လုပ်ငန်းပိုင်းပြင်ဆင်ဖို့လိုရာတွေပိုတိလာတယ်လို့လည်းကိုစစ်ပိုင်ဖြိုကပြောပါရဲ့ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပ
ါ I want to be a driver for your son
hey Hamasho
don't do that
အိန္ဒိယဘောလိဝုဒ်မှာမကဟောလိဝုဒ်မှာပါနာမည်ကျော်တဲ့မင်းသမီးပရိယန်ကာချောပရာဂျိုနက်စ်တယောက်သူ့အကြိုက်ဆုံးဝတ္ထုတစ်ပုဒ်ကိုရုပ်ရှင်ရိုက်ဖို့လုပ်နေကြရဲဆိုတဲ့သတင်းကြတော့သူဒီကားမှာပါကိုပါခြင်းနဲ့ဆိုတာသူသိပါ යි The White Tiger ဆိုတဲ့စာရေးဆရာ Aravind Adiga ရဲ့ဝတ္ထု2008ခုနှစ်မှာထွက်လာတော့ထွက်ခြင်းမကြခင်မှာပဲသူဒီစာအုပ်ကိုဖတ်ခဲ့တာပါအဲစာအုပ်က Man Booker ဆုလည်းရရှိခဲ့ပါ යි ဇလန်းကတော့အိန္ဒိယရွာလေးတူရွာမှာနေတဲ့ဘယ်လ်ရမ်ဟောလွေးဆိုတဲ့တော်သားလေးမြို့တက်ပြီးတော့တထေးအစီကံလို့အဲ့ကနေပြီးတော့ချိုးနေမှုတွေကြောင့်ဘဝကိုမြင်မအောင်ဘလို့လုခဲ့တယ်လဲဆိုတာရေးဖွဲ့ထားတာပါဒီရုပ်ရှင်ကားရဲ့ထုတ်လုပ်သူလည်းဖြစ်ကိုရိုင်းလည်းပါဝင်တရုတ်ဆောင်တဲ့မင်းသမီးပရိယန်ကာချော့ပရာကသူဒီရုပ်ရှင်ကားမှာဘလို့ပါဝင်ပတ်သက်ဖြစ်လဲဆိုတာပြောပြပါတယ
် This is in India at the precipice of the 21st century it was justyou know the turn of the 21st century and it was a very interesting time in India at the point
so ခုနှစ်ဆက်တရာစုမှာအိန္ဒိယကကြောက်ကပါးစုမှာရောက်နေတဲ့အနေအထားပါတိတ်စိတ်ဝင်စားစရာကောင်းတဲ့အချိန်လည်းဖြစ်ပါတယ်ဒီတော့ဒီ the white tiger ကိုကားရိုက်နေပြီလို့ Twitter မှာရေးထားတာကိုဖတ်လိုက်ရချင်းကျွန်မကိုစလရီကိုခေါ်ပြီးတော့ကျွန်မဒီကားမှာပါချင်တယ်လို့ကမ်းလှမ်းခိုင်းလိုက်တာပါကျွန်မဒီစာအုပ်ကိုလည်းတေချာဖတ်ထားပြီးသားပြီးတော့ Hollywood မှာကျမတို့တောင်အာရှကားတွေလည်းပို့ပြီးတော့ထွက်စေခြင်းလို့ဒီကားရဲ့ထုတ်လို့ရေးမှာကိုပါချင်တာပါကျမတို့အိန္ဒိယကကမ္ဘာလူဦးရေ9ပုံတစ်ပုံရှိပေမဲ့အချိုးချထွက်လိုက်ရင်ကမ္ဘာဖြော်ပြေးနေပေမှာကျမတို့ရှိတဲ့တလောက်ရှိနေသေးပါဘူးရုပ်ရှင်ထုတ်လို့ရေးလုပ်နေတဲ့သူတယောက်အနေနဲ့ကျမတက်နိုင်တဲ့လောက်လုပ်ပေးခြင်းနဲ့ဒီရုပ်ရှင်ကားကယတစာအုပ်ကိုပုံဖော်ရမယ်ဆိုတော့ကကျမတို့စိန်ခေါ်မှုကြီးကတိတ်ကြီးနေပါပြီ
ရုပ်ရှင်မင်းသမီးတွေမှာအထောက်အကူရေးအပိုင်းကိုပါလောက်ကင်ရေးတဲ့သူကဒီလိုအလုပ်မျိုးတွေကိုလုပ်ချင်တယ်လို့အခုရုပ်ရှင်ကမှလည်းကိုရိုင်းပါဝင်ပြီးတော့တရုတ်ဆောင်မာတွေဝိထုကရောအခုရုပ်ရှင်ကပါကိုပါကိုပြန်မလုပ်ချင်သောအလုပ်ဖြစ်တဲ့ကိုကူကအမှန်တိုင်းပြန်မြင်ကြည့်ကြဖို့အားလုံးရဲ့စိတ်ကိုစွပေးထားတာဖြစ်တယ်လို့ပြောပါတယ
် It really is the is what the movie and the novel is trying to do it's trying to provokeyou know a difficult task of self examination
ဒီရှင်နေစာအုပ်ကကိုဘွားကိုတတ်ရမှုရှိတဲ့အကြောင်းအရာနဲ့ပတ်သက်ပြီးကိုဘသာကိုပြန်ပြီးကြည့်ကြဖို့ဆိုတော့ကိုရီမလုပ်ချင်တဲ့အရာကိုစပေးလိုက်တာမျိုးပါစင်ရချမ်းသာကွာဟမှုကတိတ်ကြီးနေတာကြောင့်အရန်ကရောစင်ရမှုတွေကိုတိုက်ထုတ်ဖို့စင်ဆက်မပြတ်ဖွံ့ဖြိုးမှုပန်းတိုင်းဆိုတာလိုအပ်တာပါဘဲရမ်လူဘဝမျိုးနဲ့နေနေကြတဲ့သူတွေတကမာလုံးမှာအများကြီးပါဘဝကိုကိုလိုချင်တဲ့ပုံမျိုးအကောင့်ထဲမပေါ်နိုင်ကြတာလေမင်းကလေးတွေအမျိုးသမီးတွေသူတို့ရဲ့ဘဝမှာရွေးချယ်ခွင့်မရကြပါဘူးဒီရုပ်ရှင်ကကျမတို့အားလုံးရဲ့ဘဝတွေဘယ်လောက်ကံကောင်းပြီးပြည့်ပြည့်စုံတယ်လဲဆိုတာပြန်သတိပြုမိစေချင်လို့နောက်ကိုဘဝနဲ့ကိုပဲအာရုံစိုက်ပြီးပတ်ဝန်းကျင်မှာဘယ်လိုတွေဖြစ်နေလဲတခြားသူတွေဘာတွေရင်ဆိုင်နေရလဲဒါတွေကိုသတိထားစေချင်လို့အားလုံးရဲ့စိတ်ကိုနှိုးဆွပေးလိုက်တာပ
ါဒီရုပ်ရှင်ကတော့ဒီကလုံးကကြည့်လို့ရတဲ့ Netflix online ရုပ်သံတိုင်းမှာပြခွင့်ရတဲ့အတွက်သူဝမ်းသာနေတာပါ
For me as a filmmaker it was so important to be you know aligned with a subject like this which with Netflix's reach around the world gives people
ရှင်ကထုတ်လုပ်တဲ့သူတယောက်အနေနဲ့ကျမအတွက်ဒီလိုကားမျိုးရိုက်ဖို့လိုအပ်ပါတယ် Netflix ကြောင့်လေဒီကမ္ဘာလုံးကပရိသတ်တွေဒါမျိုးပြခွင့်ရစေပါတယ်ဘဝဆိုတာဘာလဲဆိုတာပြန်တွေးမိကြဖို့အခွင့်အရေးလည်းဖြစ်စေပါတယ်ရွေးချယ်စရာမရှိတဲ့ဘဝမျိုးဆိုတာပေါ့လေ
ဒီရုပ်ရှင်ကအဓိကဇာတ်ရုပ်ဖြစ်တဲ့ Balam ဆိုတဲ့ရွာသားနေရာမှာတရုပ်ဆောင်ဖို့မင်းသား Adesh Gorev ကရွာလေးတူရွာမှာလဲလူမသိသူမသိသွားနေခဲ့တယ်လို့ဂျာပန်အလုပ်ကိုလည်းတကယ်သွားလုပ်ကြည့်ခဲ့တာပ
ါ So I packed my bags and went to a small village in the eastern part of India where I stayed for a couple of weeks under an anonymous
ဘယ်လိုကျွန်တော်လဲပစ္စည်းထည့်ပြီးတော့အိန္ဒိယအရှေ့ဘက်ကရွာသေးသေးလေးတစ်ခုမှာနှစ်ပတ်လောက်သွားနေလိုက်တယ်ကျွန်တော်မင်းသားဆိုတာလေလူတွေကိုပေးမသိဖို့ကျွန်တော်တွားတဲ့တငယ်ချင်းကိုမှားထားရတာပေါ့ မင်းသားမဟုတ်လို့ဆိုပြီးတော့ဆက်ဆံတာမဟုတ်ဘဲနဲ့ရိုးရိုးလူတယောက်ကိုဆက်ဆံတဲ့ဆက်ဆံရေးမျိုးလူချင်ပါတယ်။ပြီးတော့ကိုရှိမှသတိထားနေရတာမျိုးမဟုတ်ဘဲနဲ့တကယ်ပဂရိစိတ်နဲ့ပြုမှုနေထိုင်ကြတာမျိုးတွေ့ချင်းအဲ့ဒီအတွေ့အကြုံကိုလူချင်လို့ပါ။အဲ့ဒီကိုအဲ့လိုတွားလိုက်ရတာတကယ်ကိုမျက်စိပွင့်သွားတာလို့ပါပဲ။အဲ့မှာတွားပြီးတော့သူ့ဘဝအခြေအနေကိုတွေးလိုက်ရတာကကျွန်တော်ဘုံပြီမှာကြီးရတဲ့ဘဝအခြေအနေနဲ့ဘလောက်တောင်မှကွာခြားလဲဆိုတာတွေ့ရပါတယ
်။ Work at a place where I did not want to work, where I was basically working against my will. So, you know, in order to experience that, I tried to find myself a job at a small
thing about it. Yeah, but look at you, do it. Look at you. The look at you, yeah, but you know, sign the little kuma, look, do I look at you? The next thing I know, but you look at you. The can see why me young, Dari Lua. And I can't know, eh? Nah, da, look at you, do last round, you let me. ဒါပေမဲ့လေဒီဇယုံနေတဲ့ဓာမျိုးကြီးပဲလုံနေရတဲ့သူ့ဘဝကိုဘယ်လောက်စိတ်ပြတ်မလဲသူ့ရွယ်ရောက်လာတာနဲ့ယောဂထွက်ပြီးတော့ကာမောင်းဖို့ဆုံးဖြတ်မိတဲ့အထိပေါ့သူ့နေရာမှာခံစားသရုပ်ဆောင်မှုကအဲ့လိုမျိုးလှုပ်ချလိုက်တာကအရာအထောက်အကူဖြစ်သွားပါတယ်အဲ့လိုလှုပ်ချမှလည်းကျွန်တော်ဘဝကဘယ်လောက်ကံကောင်းလဲဆိုတာလည်းပို့ပြီးတော့သတိပြုမိသွားပါတယ
်ဒီရုပ်ရှင်မှာမင်းသားဂေါ်ရက်ရဲ့သရုပ်ဆောင်ကတကယ်ကိုပြင်ပြီးတော့အသက်ဝင်တယ်လို့ရုပ်ရှင်ဝေဖန်ရေးဆောင်မတွေမှာရေးထားပါတယ်ဝိတုရောရုပ်ရှင်ရောရဲ့ခေါင်းစဉ် White Tigerကြားဖြူဆိုတာကလည်းအရင်ရှားပါတဲ့တားရဲတိရစ္ဆာန်ဖြစ်ပြီးတော့ဒီခေါင်းစင်မာကူကအဓိကဇက်ရုပ်ကတားကောင်ဖြစ်ကနေတားရဲဖြစ်နေခုံကျော်နိုင်တဲ့အစွမ်းရှိတာကိုသိရပါတယ်။မင်းသားကဇကားတစ်လျှောက်လုံးတည်လာခဲ့ပြီးမှနောက်ဆုံးခန့်ကတော့အများကြီးထူးခြားမနေဘူးလို့ပြောနိုင်ပေမဲ့လည်းအဲ့ဒီချိန်မှာတော့ပြည်သက်ရဲ့စိတ်ထဲမှာတဏှာကြီးကြာကြည့်ရှုခံစားခဲ့ရတဲ့ဇက်ရှင်တက်ပြီးသားဖြစ်နေပါပြီ။ဒါကြောင့်မလို့ဒီရုပ်ရှင်ကားကကြည့်ရတာတန်တယ်လို့ရုပ်ရှင်ဝေဖန်ရေးသမားတွေကရေးကြပါတယ်။The White Tiger ရုပ်ရှင်ကတော့ Netflix online ရုပ်သံမှာ January 22ရက်နေ့ကပဲစပြီးတော့ပြသနေပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်တော့တဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
English American style ကန္တာမှာမျက်စိလို့ဒီပေးရတဲ့ eye ဆိုရဲ့ဝဟာရကိုအခြေခံပြီးသုံးထားတဲ့ idiom အသုံးတွေကိုတင်ပြပြီးမှမို့ပထမအဦးဆုံ
း catch someone's eye
ကိုတင်ပြပြီးမှဖြစ်ပါတယ်စာလုံးပေါင်းက catch catch ကဖဏာ someone apostrophe s someone's ကတူတယောက်ရဲ့ eye ကမျက်စိဆိုတော့စခွိုက်ခွန်ရဲ့လုံကောက်ဒီပေကလူတဦးတယောက်ရဲ့မျက်စီကိုဖမ်းတာပေါ့ EDM ဆိုရဲ့တော့ဒီပေကလည်းတိတ်မကွာလှဘူးလို့ဆိုရမှာပါလှလို့ထူကြလို့ဆွဲဆောင်မှုရှိလို့လူတဦးတယောက်ရဲ့အာယုံကိုဖမ်းဆားနိုင်တာကိုဆိုတာဖြစ်ပါတယ်တနည်းတော့လူတဦးတယောက်သတိထားမိစီတာပေါ့ဒီသုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကတော့
Mary is looking very pretty with the red dress today.She caught John's eye. Look, he's asking her out now.
Mary ga di ni Angie ni ne thait ko hla ni do John ne tu ko thri tha mi da bo. Chi le, tu ne pyin twa bu twa kho ni le ye lo di be ya ba de. U ma ko naw ta khaw na sin chi ja ya aw.
Mary is looking very pretty with the red dress today. She caught John's eye. Look, he's asking her out now.
တစ်ဆက်ထဲမှာပဲ catch someone's eye idiom စကားရှိမှာ to try ဆိုတဲ့ do to try try ကြိုးစားတယ်လို့ဒီပေရတဲ့စကားလုံးကိုတွဲပြီ
း to try to catch someone's eye
လို့ဆိုရင်လူတူဦးတည်းထားမိရလေအောင်ကိုယ့်ကိုမြင်ရလေအောင်နောက်တူကကြိုးစားတာကိုဆိုလိုတာဖြစ်ပါတယ်ဒီခါဒီရန်လေလူငယ်လူရွယ်တွေအနေနဲ့ပြုံးပြတာလက်ပြတာအိုက်တင်ခံပြတာမျိုးလုပ်ရင် လူတွေကကိုယ့်ကိုသတိထားမိတတ်ကြတာမှုဒီနေရာမှာ to try to catch someone's eye လို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြကြရအောင
် The young girl was trying to catch the eye of that handsome boy She was winking at him
အဲ့ဒီကောင်မလေးကဟိုလူငယ်ကြောလေးကိုသူ့ကိုသတိထားမိအောင်ကြိုးစားနေလေမျက်စာပြပြနေတယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The young girl was trying to catch the eye of that handsome boy She was winking at him
ခုဆက်လက်တင်ပြပေးမှာကတော့
See eye to eye
ဖြစ်ပါတယ်စာလုံးပေါင်းက S E E C ကမြင်တာ E Y E I ကမျက်စိ T O 2ကသို့ E Y E I ကမျက်စိဆိုတော့စကွိုက်ခွန်ရဲ့လုံးကောက်ဒီပေကတော့မျက်စိတစ်လုံးနဲ့တစ်လုံးမြင်တာပေါ့အီဒီယမ်အလေးပဲကလည်းရှင်းပါတယ်အမြင်ချင်းတူတာသဘောတည်းဖြစ်တာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥမာကတော့
John and I see eye to eye on the issue of gun control
တနက်ထင်းချူရေးကိစ္စနဲ့ပတ်သက်လို့ John နဲ့ကျွန်တော်တို့အမြင်ချင်းတူကြတယ်ဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John and I see eye to eye on the issue of gun control
ခုနောက်ဆုံးတင်ပြပေးမှာကတော့
More than meets the eye
ဖြစ်ပါတယ်စာလုံးပေါင်းက M O R E more T H A N than more than ကပိုတာ M E E T S meets ကတွေ့တာ T H E the E Y I ကမျက်လုံးဆိုတော့စကွိုက်ခွန်ရဲ့လုံးကောက်ဒီပေကတော့မျက်စိတွေ့တာတဲ့ပူတာပေါ့ EDM ဆိုတဲ့အဓိပ္ပာယ်ကလည်းသိမကွာလှပါဘူးကိုယ့်မျက်စိနဲ့မြင်ရတာတဲ့တစ်ခုခုကပိုပြီးရှုပ်ထွေးနေပုံရတာပိုပြီးစိတ်ဝင်စားစရာကောင်းတာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့ကိုယ်သိထားတာတဲ့ပိုပြီးတော့အခြေအနေဟာနည်းနည်းတာရှုပ်ထွေးတာတစ်ခုခုပိုတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
My sister told me it was just a disagreement with her husband. But I think there's more to it than meets the eye.
ကျွန်တော်ညီမကတော့သူခင်မိုးနဲ့ကတော့ကဆာဖြစ်တာပါပဲလို့ကျွန်တော်ကပြောပါတယ်။ဒါပေမဲ့လို့အချိန်နေဟာဓာတ်တဲ့တော့ပိုလိမ့်မယ်လို့ကျွန်တော်ထင်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My sister told me it was just a disagreement with her husband. But I think there's more to it than meets the eye.
ဒီကနေ့ eye ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
catch someone's eye, see eye to eye, more to it than meets the eye.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဇန်နဝါရီလ25ရက်တနင်္လာနေ့ညအတွဲ VOE မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆွမ်းမြတ်မွန်ကတလဲအကြေညာပေးပါဦးမယ်။ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ်တွေအပေါ်ကိုဗစ်ကာကွယ်ဆေးတွေနဲ့ကုထုံးတွေရဲ့တက်ရောက်မှုတွေလေ့လာနေတယ်လို့ American ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC အကြီးအကဲကပြောပါရယ်။စောင့်ကြည့်မှုဘိုင်းမှာရောရောဂါပိုးဗီဇာဘယ်လိုပြောင်းလဲဆိုတဲ့လေ့လာမှုဘိုင်းမှာတိုးမြှင့်ဆောင်ရွက်နေတယ်လို့သူကပြောပါရယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 အတည်ပြုလူနာတနင်္ဂနွေနေ့တုန်းက25သန်းကျော်သွားပါပြီ။ဒီအချိန်နေမှာပဲပြည်သူတန်းနဲ့ချီအတွက် COVID ကာကွယ်ဆေးထိုးပေးဖို့အစိုးရရဲ့ဆောင်ရွက်မှုတွေနှောင့်နှေးနေသေးတယ်လို့သမ္မတထေချိုးဘိုက်တန်အစိုးရကတနင်္ဂနွေနေ့တုန်းကပြောကြားပါရတယ်။ COVID ကာကွယ်ဆေးထိုးအစီအစဉ်မြန်မြန်ဆန်ဆန်လုပ်ရမှာဖြစ်ပေမဲ့ကာကွယ်ဆေးအလုံးအလောက်မရှိဘူးဖြစ်နေတယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးသစ်ဒေါက်တာဝလန်စကီက Fox News Sunday အစီအစဉ်မှာပြောကြားခဲ့ပါတယ်။ဥရောပသမဂ္ဂနိုင်ငံ26နိုင်ငံအပြင်ဗြိတိန်နိုင်ငံ၊အိုင်ယာလန်နိုင်ငံ၊ဘရာဇီးလ်နိုင်ငံတို့ကနေအမေရိကန်ပြည်ထောင်စုကိုလာသူတွေအပေါ်ခီးသွွားကန့်သတ်ချက်တွေကိုသမ္မတဂျိုးဘိုင်ဒန်ကပြန်လည်ချမှတ်မယ်လို့အင်မီရိုတာဝန်ရှိသူနှစ်ယောက်ကတနင်္ဂနွေနေ့တုန်းကပြောကြားပါရယ်။ဒီကနေ့ထုတ်ပြန်မဲ့ခီးသွွားကန့်သတ်ချက်တွေထဲမှာဗီဇာပြောင်းကိုဗစ်ရောဂါပိုးသစ်တွေရှိနေတဲ့တောင်အာဖရိကနိုင်ငံလည်းထည့်သွင်းမယ်လို့မျှော်လင့်ရပါရယ်။
။အစ္စရေးနိုင်ငံကလည်းနိုင်ငံတကာလေဆိပ်တွေကိုဒီသတင်းပတ်အကုန်မှာပိတ်ဖို့စီစဉ်နေပါရယ်။အင်မတန်ကူးစက်မြန်တဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်တွေကိုတားဆီးနိုင်ဖို့အခုလိုလေကြောင်းခီးတွေကိုပိတ်ပေးရမှာဖြစ်တယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကပြောကြားခဲ့ပါရယ်။မက္ဆီကိုသမ္မတအွန်ဒရီမန်နျူယယ်လိုပက်စ်အိုဘရာဒိုကတော့သူဟာကိုဗစ် -19 ကရောဂါကူးစက်ခံနေရကြောင်းနဲ့ရောဂါလက္ခဏာမပြင်းထန်ကြောင်းတနင်္ဂနွေနေ့တုန်းကအသိပေးခဲ့ပါရယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါရယ်ရှင်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံထွင်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်အကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.